Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်သူနဲ့မနက်ခင်းဖြစ်ပါစေဗျာ Washington မြို့တော် VOA American တန်ကနေ2015ခုနှစ်ဇူလိုင်လ26ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40နဲ့49ရူကနေစတင်အသံလွှင့်နေပါခင်ဗျာဒီမနက်တော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမန္တနာချမ်းနဲ့ကျွန်တော်ကြော်ကြော်သိင်းကြည့်နေမှာပါအမေရိကန်နဲ့ကိညာနိုင်ငံတို့ဟာဂျမ်ဘက်ဝါရောကိုတင်းကြီးတညွတ်တည်းရင်ဆိုင်နေကြတယ်လို့အမေရိကန်သမ္မတဥပမာကပြောလိုက်ပါတယ်အီရန်နျူကလ িয়ার ရေးသဘောတူညီချက်ရသွားပြီမဲ့သူတို့ကိုအီရန်ကဆက်ထောက်ခံသွားမှာပါပေါ့လို့ Hezbollah အဖွဲ့ကပြောပါတယ်ပါကစ္စတန်မှာရေကြီးလို့လူ40ထက်မနည်းသေဆုံးပြီးပါပြီဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့ NLD ပါတီဥက္ကဋ္ဌတော်ဆန်းစုကြည်ဧရာဝတီတိုင်းကြိုက်လက်လူမှုမဲဆွယ်စည်းရုံးရေးခီးစဉ်အတွင်းကြေညာခဲ့တာမှာတော့
မကောင်းတဲ့ဆန္ဒတွေကိုရောက်လာတယ်။ဒီရွေးကောက်ပွဲရတဲ့နိုင်ငံရဲ့ကံစီမာကိုဖုံးပြပေးတဲ့ရွေးကောက်ပွဲတွေ။ဒီမှာကျွန်တော်ကိုပေးပါရစေ။တခြားဘောက
ဒီကြောင်ပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာ2018ကမ္ဘာဖလားခြေစစ်ပွဲအတွက်အုပ်စုမဲခွဲကြတဲ့အခြေအနေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိသလိုအပတ်စဉ်ကဏ္ဍဒီမှာဆိုရင်တော့မြန်မာ့ရေးရာ30ချက်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူစနေညတိုက်ရိုက်လေးလံအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီကြောင်တွေကိုမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းတဲ့မန္တန်တာချန်တို့ကထင်ရှားပေးမှာဖြစ်ပါတယ်ဗျာ။
အမေရိကန်ပြည်ထောင်စုနဲ့ကင်ညာနိုင်ငံတို့ဟာအကြမ်းဖက်ဝါဒရဲ့ချင်းချောက်မှုကိုရင်ဆိုင်တဲ့နေရာမှာတင်းကြီးတညွတ်တည်းရှိကြတယ်လို့သမ္မတဘရက်ကိုဘာမာကပြောလိုက်ပါတယ်။ကင်ညာသမ္မတဥဟူရူကန်ဂျက်တာနဲ့စနေနေ့ကနိုင်ရိုဘီမြို့တော်မှာပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မစ္စတာအိုဘားမားကအဲဒီလိုပြောသွားတာပါ။အမေရိကန်နဲ့ကင်ညာနိုင်ငံတွေအကြားအကြမ်းဖက်မှုတံပြန်နေနေရေးဆိုင်ရာကျယ်ပြန့်ပြီးထိရောက်တဲ့ပူးပေါင်းဆောင်မှုတွေရှိထားပြီးအဓိကအဖြစ်ဆိုမာလီစစ်သွေးကြွအယ်ရှာဘပ်အဖွဲ့ကိုနှိမ်နင်းတဲ့နေရာမှာဖြစ်တယ်လို့သမ္မတဥဘားမားကပြောပါတယ်။ဆိုမာလီယာနိုင်ငံမှာနှစ်ပေါင်းများစွာပဋိပက္ခဖြစ်တာကနေအိုးအိမ်ဆုံးထွက်ပြေးကြရသူထောင်ပေါင်းများစွာကိုလက်ခံထားတဲ့အတွက်လဲမစ္စတာအိုဘားမားကကင်ညာနိုင်ငံကိုကျေးဇူးတင်စကားဆိုပါတယ်ကင်ညာနိုင်ငံရဲ့ကျော်ဝါချမ်းသာမှုကိုချင်းချောက်နေတဲ့ကိစ္စတွေကိုရင်ဆိုင်ဖို့ရာအမေရိကန်ပြည်ထောင်စုဟာကင်ညာနိုင်ငံနဲ့လက်တွဲလှုပ်ဆောင်နေပြီးအချင်းပြတ်ချဆောင်မှုတိုက်ဖြတ်ရေးကိုအမြင့်ပြတ်ပပျောက်အောင်လုပ်ဖို့ကင်ညာသမ္မတကင်ညာတာကအခိုင်အမာရှိတဲ့ပေါ်ချီးကျူးပြောဆိုပါတယ်လက်စားရာဟာလူတွေအနေနဲ့စီးပွားရေးလုပ်ငန်းအစ်စ်တွေကိုမလုပ်ချင်ပဲအာရော့စေတာကြောင့်အဆင့်မြင့်နဲ့အလေလက်အဆင့်အစိုးရတာဝန်ရှိသူတွေလက်စားရကိုရပ်ဖို့လိုတယ်လို့သမ္မတဥပမာကပြောပါတယ
်။ကမ္ဘာအရာကြီး6နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်လက်မှတ်ရေးထိုးလိုက်ပေမဲ့အီရန်နိုင်ငံစီကနေအားပေးထောက်ခံမှုတွေဆက်လက်ရရှိနိုင်တဲ့အကြောင်းလက်ဗနွန်ခြေဆိုင် Hezbollah စစ်သွေးကြွအုပ်စုကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံကမဟာမိတ်တွေနဲ့ဆက်ဆံရေးမှာသဘောတရားရေးဟူတာအခြေခံအားဖြင့်ဦးစားပေးပြီးတော့နိုင်ငံရေးအကျိုးအမြတ်ကိုရှေ့တန်းတင်လေမရှိတဲ့အကြောင်း Hezbollah အဖွဲ့အကြီးအကဲ Hassan Nasrallah ကထောက်ခံသူတွေကိုစနေနေ့ကပဲပြောဆိုခဲ့တာဖြစ်ပါတယ်။ Iran အဆိုရဲ့နောက်အုပ်စုနိုင်ငံတွေကိုချိန်းချောက်ပြီး Israel နိုင်ငံပြတ်သုံးရေးလှုပ်ဆောင်နေတဲ့အကြမ်းဖက်အဖွဲ့အဖြစ် American ကသတ်မှတ်ထားတဲ့ Hezbollah အဖွဲ့ကိုအဓိကကြောတောက်နောက်ခံပေးပြီးတော့လက်နက်တွေထောက်ပံ့နေတာပါ။Hezbollah တပ်ဖွဲ့ဝင်တွေဟာ Syria သမ္မတ Bashar al-Assad ရဲ့စစ်တပ်ကိုကူညီဖို့အတွက် Syria နိုင်ငံမှာရောက်နေကြပါတယ်။ American ပြည်ထောင်စုကတော့ Syria နိုင်ငံမှာဒီသမ္မတ Assad ရဲ့ရက်စက်ကြမ်းကြုတ်တဲ့စစ်စင်ရေးတွေကိုအားပေးကူညီနေသူတွေအဖြစ် Hezbollah ခေါင်းဆောင်3ဦးနဲ့ Lebanon စစ်ဘွားရေးလုပ်ငန်းရှင်2ဦးကိုဒီသတင်းပတ်ထမှာပဲပိတ်ဆို့တန်းခတ်မှုတွေချမှတ်ခဲ့ပါတယ်။အမေရိကန်ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်ကြားနျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်နိုင်ပေမဲ့လို့ Hezbollah Syria အစိုးရနဲ့ယီမင်မှာရှိတဲ့ဟူတီတပုံတွေရဲ့လှုပ်ရှားမှုတွေပေါ်အီရန်ကထောက်ခံပေးနေတဲ့အပေါ်စိုးရိမ်မှုတွေရှိနေတယ်လို့လည်းသမ္မတဘရက်အိုဘားမားအစိုးရကပြောဆိုထားပါတယ်
။ Syria ကအစ္စလာမ်စစ်သွေးကြွ IS အစွန်ရောက်အဖွဲ့ရဲ့စခန်းတွေကိုတူရကီတိုက်လေယာဉ်တွေကတိုက်ခတ်တယ်လို့အီရန်မြောက်ပိုင်းကကာဒစ္စတန်လူ့သမားပါတီ PKK ရဲ့နေရာတွေကိုလည်းတူရကီမြေပြင်တပ်တွေကစနေနေ့ညမှာဝင်တိုက်ပါတယ်။အခုတိုက်ခိုက်မှုတွေဟာဆီးရီးယားမြောက်ပိုင်းကကျယ်ပြန့်တဲ့နေရာတစ်ချောက်ဘေးကင်းလုံခြုံတဲ့နေရာတစ်ခုဖန်တီးဖို့ရည်ရွယ်တာလို့တူရကီတာဝန်ရှိသူတွေကပြောပါတယ်။လုံခြုံရေးဆိုင်ရာစစ်ဆင်ရေးတွေကိုလိုအပ်သလောက်ဆက်လုပ်သွားမယ်လို့တူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကအန်ကာရာမြို့တော်မှာသတင်းတောက်တွေကိုပြောပါတယ်။အီရန်မြောက်ပိုင်းကသူတို့ရဲ့ခိုင်မာနေရာကိုတူရကီစစ်လေယာဉ်တွေတိုက်ခိုက်တာကြောင့်2013ခုနှစ်ကရထားတဲ့အပြစ်ခတ်ရစရေးပြတ်သွားပြီလို့ PKK အဖွဲ့သတင်းရင်းမြစ်တွေကစနေနေ့မှာပြောပါတယ်။ PKK အဖွဲ့ကိုတိုက်ခိုက်တာဟာ2013ခုနှစ်မှာငြိမ်းချမ်းရေးသဘောတူညီချက်ကိုကျင်းပခဲ့ပြီးကတည်းကဆိုရင်အီရန်နိုင်ငံကကတ်တွေကိုတူရကီကတိုက်ခိုက်တာပထမဆုံးဖြစ်ပါတယ
်လူသားချင်းစာနာထောက်ထားတဲ့အနေနဲ့9ရက်ကြာအပြစ်ခတ်ရဲဆဲထားမှာဖြစ်တဲ့အကြောင်းအပြစ်ခတ်ရဲဆဲရေးစတင်အသက်ဝင်မဲ့တနင်္ဂနွေနေ့ညတကောင်းအချိန်မတိုင်မီ10မိနစ်လိုမှာပဲ Saudi Arabia နိုင်ငံကဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့ကကြေညာလိုက်ပါတယ်ပြည်ပမှာခိုးလုံနေတဲ့သမ္မတ Abdurabu မန်ဆူဟာရီရဲ့မေတ္တာရက်ခံချက်အရာစစ်စင်ရေးတွေကိုခေတ္တရက်ဆိုင်တာဖြစ်တဲ့အကြောင်းဆော်ရီနိုင်ငံပိုင်သတင်းဌာနကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီနေ့စမ်းပိုင်းမှာပဲဆော်ရီနိုင်ငံရီရဲ့မြို့တော်ကိုထွက်ပြေးတိမ်းရှောင်နေခဲ့တဲ့ရီမင်သမရဟာရီကစစ်တမ်းခံနေရတဲ့သူ့တိုင်းပြည်ကိုလူသားချင်းစာနာမှုအကူအညီနဲ့ဆေးဝါးအကူအညီတွေတက်နိုင်သလောက်ပေးပို့နိုင်ဖို့အတွက်ယာယီစစ်ရဲဆဲပေးဖို့ကိုပြီးခဲ့တဲ့တောက်ကြနေ့ကပဲ sorry ဘရင်ဆယ်မန်ထံစာရေးသားပန်ကြားထားတာဖြစ်ပါတယ်။ဒါပေမဲ့လို့လည်းအပြစ်ခတ်ရဆဲရေးကာလအတွင်းရှီယာဟူသီတပုံတွေဒါမှမဟုတ်သူတို့မဟာမိတ်တွေပဲဆေးရေးလှုပ်ရှားမှုတွေရှိရင်ချက်ချင်းတုံ့ပြန်နိုင်ဖို့အတွက်ကိုလည်း sorry မဟာမိတ်တပ်ဖွဲ့ကလည်းအသင့်ပြင်ဆင်ထားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ရီမင်နိုင်ငံအလဲပိုက်တိုင်းမြို့မှာစနေနေ့ကလေချောင်းထိုးစစ်အတွင်အရက်သားအနည်းဆုံး35ဦးသေဆုံးပြီးတော့ဒါဇင်ပေါင်းများစွာဒဏ်ရာတွေရရှိခဲ့ကြပြီးတဲ့နောက်အပြစ်ခတ်ရဆဲမဲ့သတင်းထွက်ပေါ်လာတာပါ၄လလောက်ရှိလာပြီဖြစ်တဲ့ဒီပြည်ပခါအတွင်လူပေါင်း3640ကျော်သေဆုံးခဲ့ရပြီးတော့ဒီအထက်မှာတဝက်နီးပါးလောက်ကအရက်သားတွေဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုခဲ့ပါတယ်
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေတနင်္ဂနွေနေ့မနေ့ဖက်တရမြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တူနီရှားနိုင်ငံမှာအကြမ်းဖက်မှုဆန့်ကျင်တပ်ဖြတ်ရေးဆိုင်ရာဥပဒေအသစ်တရက်ကိုစနေနေ့မှာလွှတ်တော်ကတခဲနဲ့ထောက်ခံပြီးပြဋ္ဌာန်းလိုက်ပါတယ်။ကမ္ဘာလေခီးတော်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတစ်ခုဖြစ်ခဲ့ပြီးတဲ့နောက်အခုလိုဥပဒေပြဋ္ဌာန်းတာပါ။ဒါပေမဲ့တူနီရှားရဲ့ခက်ခက်ခဲခဲရယူထားရတဲ့လွတ်လပ်ခွင့်တွေဒီဥပဒေအသစ်ကြောင့်ထိခိုက်မှာကိုတော့ဝေဖန်သူတွေကစိုးရိမ်နေပါတယ်။ပြီးကြတဲ့လကတူနီရှားပင်လယ်ကမ်းခြေမြို့ဆိုစီမှာဗြိတိသျှကမ္ဘာလေခီးတွေအများစုဖြစ်တဲ့လူပေါင်း38ဦးကိုသဏ္ဍာန်တူကပြစ်တက်ခဲ့ပါတယ်။တခါမလာကတူနစ်မြို့တော်ဘာဒူပြတိုက်မှာကမ္ဘာလက်ခီးတဲ့21ယောက်ကိုတနက်သမား2ဦးကပြစ်တက်ခဲ့ပါတယ်။အဲဒီတိုက်ခိုက်မှုနှစ်ခုစလုံးဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်အစွန်းရောက် IS စစ်သွေးကြွတွေကပြောပါတယ်။လွှတ်တော်မှာသုံးဝင်ကြဆွေးနွေးကြပြီးတဲ့နောက်စနေနေ့ကမဲခွဲပြီးထောက်ခံမဲ194မဲကန့်ကွက်မဲမရှိပြက်ကွက်မဲ10မဲနဲ့ဥပဒေမူကြမ်းကိုအတည်ပြုလိုက်တာပါ။တန်လျာရှိသူတွေကိုဖမ်းဆီးတဲ့ကိစ္စမတင်းကြပ်လို့မဲရှော့ပြီးပြဋ္ဌာန်းထားတဲ့အပေါ်လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ကတော့ဝေဖန်ပါတယ်။
စစ်တမ်းတင်နေတဲ့အာဖဂန်နိုင်ငံမှာလက်နက်ကိုက်ပဋိပက္ခတွေအဆုံးသတ်စေရေးအစိုးရတာဝန်ရှိသူတွေနဲ့တာလီဘန်ကိုယ်စားလှယ်တွေကြားမှာဒုတိယကြိမ်ငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းကြဖို့ရှေ့သတင်းပတ်ထဲပါကစ္စတန်နိုင်ငံမှာထပ်မံတွေ့ဆုံကြမယ်အကြောင်းအမည်မဖော်လိုတဲ့ပါကစ္စတန်ထိပ်တန်းလုံခြုံရေးအရာရှိတဦးက VOA ကိုပြောဆိုခဲ့ပါတယ်။ဇူလိုင်လ30ရက်နေ့ကျရင်တရုတ်နိုင်ငံအနောက်မြောက်ပိုင်းကဥရုမ်ချီမြို့မှာဆွေးနွေးပွဲကျင်းပမယ်အကြောင်းအမည်မဖော်လိုတဲ့အာဖဂန်အရာရှိတွေနဲ့အာဖဂန်အစစ်မြေငြိမ်းချမ်းရေးကောင်စီအဖွဲ့ဝင်တွေကတောက်ကြနေကပြောကြားချက်ကိုပါကစ္စတန်အရာရှိကတုံ့ပြန်ပြောဆိုခဲ့တာပါ။အာဖဂန်တာဝန်ရှိသူတွေရဲ့ပြောဆိုချက်တွေကိုပါကစ္စတန်အရာရှိကညှင်းပယ်ခဲ့ပြီးတော့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုဇူလိုင်လ31ရက်နေ့ကျရင်ပါကစ္စတန်မှာကျင်းပသွားမှာဖြစ်တဲ့အကြောင်းနဲ့အစ္စလာမဘတ်မြို့တော်ကနိုင်ငံခြားရေးဝန်ကြီးဌာနကနေတရားဝင်ကြေညာချက်တစ်စောင်ထုတ်ပြန်နိုင်ဖို့ရှိတဲ့အကြောင်းပြောဆိုခဲ့ပေမဲ့ဘယ်တော့ဆိုတာကိုတော့မပြောခဲ့ပါဘူး။ဆွေးနွေးပွဲတွေကိုတရုတ်ပြည်မှာကျင်းပသွားမယ့်အကြောင်းအာဖဂန်မီဒီယာတွေကိုတည်င်းပြန့်နှံ့ခဲ့တာဟာပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကပါကစ္စတန်ကနေဂျာဝင်ဆစ်ဆက်ပြီးတော့ကမကထလို့ကျင်းပပေးခဲ့တဲ့ပထမအဆုံးအကြိမ်ထူးထူးခြားခြားတွေ့ဆုံမှုကနေထွက်ပေါ်လာတဲ့နှစ်ဖက်ကြားအပြုသဘောဆောင်ခြေနေတွေပြက်ပြားအောင်ကြိုးပမ်းတာဖြစ်နိုင်တယ်လို့လည်းဆိုပါတယ်။အခုဆွေးနွေးမှုတွေဟာဆိုရင်အာဖဂန်အစိုးရနဲ့တာလီဘန်ကြား14နှစ်အတွင်းမှာပထမအဆုံးအကြိမ်ဓာတ်ရိုက်တွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံမြောက်ပိုင်းမှာအပြင်းထန်မိုးဆက်ရွာနေပြီးစနေနေ့အစောပိုင်းကတည်ဆုံးသူနောက်ထပ်24လောင်းကိုထပ်ရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ပါကစ္စတန်နိုင်ငံရဲ့နေရာတချို့မှာမုတ်တုံမူးရွာပြီးတနင်္ဂနွေနေ့ကစလို့ရေကြီးခဲ့ကြတဲ့ကဆိုရင်အခုခိုင်ဘာဖက်ထွန်ခွာပြည်နယ်ချီထရာအရက်မှာအဲ့ဒီတည်ဆုံးသူတွေအပါအဝင်တနင်္ဂနွေလုံးမှာတည်ဆုံးသူ42ယောက်ရှိနေပါပြီ။ဆိုရတဲ့ရာသီဥတုကြောင့်အိမ်တွေလမ်းတွေတံတားတွေပျက်စီးပြီးနိုင်ငံတော်လူပေါင်း2,000ခွဲထက်မနည်းဘေးဒဏ်တင်ကြရတယ်လို့သဘောဝဘေးရန်တွေကကူညီကယ်ဆယ်ရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အခုချိန်ထိအဆိုးရွားဆုံးတန်ခံရတဲ့နေရာကချီထရာအရက်ပတ်ဝန်းကျင်မှာဖြစ်ပြီးတနင်္ဂနွေနေ့ကလေးကဆိုရင်လူ30ထက်မနည်းတည်ဆုံးထားပြီလို့ဒေသတွင်းရဲတပ်ဖွဲ့တာဝန်ရှိသူတူကိုကိုးကားပြီး AP သတင်းဌာနကဖော်ပြပါတယ်။နေတဲ့ပြည်နယ်ကိုဖျက်ဖို့ကြိုးစားတဲ့လူတွေဘဝကနေကယ်တင်ထားတဲ့ရွှေပြောင်းဝင်ရောက်သူ100လောက်ကိုစီစီလီကျွန်းပါလမိုအရက်ကစစ်ကမ်းကိုခေါ်သွားပါပြီ။ဆူဒန်၊အီရီထရီးယားနဲ့ဆီးရီးယားနိုင်ငံတွေကအဓိကဖြစ်တဲ့ရွှေပြောင်းဝင်ရောက်သူအများစုကိုနော်ဝေသင်္ဘော CM Pilot နဲ့တင်ပြီးတော့စနေနေ့ကစစ်ကမ်းကိုခေါ်သွားတာပါ။အဲဒီနော်ဝေသင်္ဘောဟာဥရောပသမဂ္ဂ EU ရဲ့နေတဲ့ပင်လယ်တွင်ကူညီကယ်ဆယ်ရေးလုပ်ငန်းမှာပါဝင်လှူဆောင်နေတဲ့တင်ပေါ်ပါနိုင်ငံတကာချန်ပီယံများဖလား ICC ဘောလုံးပြိုင်ပွဲပွဲစဉ်တွေကိုစနေနေ့ကဆက်ကစားကြပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်စန်တာကလာရာမှာကစားခဲ့တဲ့နိုင်ငံတကာချန်ပီယံများဖလားပွဲစဉ် မန်ချက်စတာယူနိုက်တက်နဲ့ဘာစီလိုနာအသင်းတို့ပွဲမှာမန်ယူအသင်းကဘာစီလိုနာကို၃ဂိုးတကူနဲ့နိုင်သွားပါတယ်။အမေရိကန်ပြည်ထောင်စုမြောက်ကရိုလိုင်းနားပြည်နယ်ရှာလော့မြို့မှာကစားတဲ့ PSG နဲ့ Chelsea ပွဲမှာတော့တဖက်တကူစီနဲ့တရေကျသွားပါတယ်။တခါတရုတ်နိုင်ငံရှန်ဇန်းမြို့မှာကစားတဲ့ AC Milan နဲ့ Inter Milan တို့ပွဲမှာတော့ AC Milan ကတကူကိုမရှိနဲ့အနိုင်ရသွားပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန္တန္တာချန်တို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကို burmese.voanews.com ကနေပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့မြန်မာနိုင်ငံရေးသတင်းနဲ့စကြပါလိမ့်ဗျာ။နိုင်ငံရေးမှာအရင်ကဝင်မပါခဲ့တဲ့တက်သည့်ပညာရှင်တွေအလောက်ကိုင်ကျွမ်းကျင်သူတွေဟာသူတို့ရဲ့ပညာအရည်ချင်းကျွမ်းကျင်မှုနဲ့နိုင်ငံကိုအကျိုးပြုနိုင်သူတွေဖြစ်တာကြောင့်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်လောင်းတွေအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ဖိတ်ခေါ်သွားမှာဖြစ်တယ်လို့ဥက္ကဋ္ဌတော်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဒါပြင်2015ရွေးကောက်ပွဲရလဒ်ဟာမြန်မာနိုင်ငံရဲ့အနာဂတ်အပြောင်းလဲကိုအကောင့်ထဲဖော်မှာဖြစ်တယ်လို့သူ့အနေနဲ့ယုံကြည်ကြောင်းမနေ့ကကြိုက်လက်မြို့မှာကျင်းပတဲ့လူလူဟောပြောပွဲမှာတောင်ဆန်းစုကြည်ကပြောသွားပါတယ်အပြည့်စုံကတော့မန်းရင်ချင်းနိုင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့ပြည်ခဲ့တဲ့သတင်းပတ်တွေအတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကြေညာပြီးတဲ့နောက်ဥက္ကဋ္ဌတောင်ဆန်းစုကြည်ဟာပထမဆုံးအကြိမ်လူထုမဲဆွယ်စီယိုရီခီးစဉ်အဖြစ် ARD တိုင်းကြိုက်လက်မြို့ကိုမနေ့ကတွားရောက်ခဲ့ပါတယ်။ NLD အနေနဲ့ကိုယ်စားလှယ်လောင်းတွေကိုရွေးချယ်တဲ့အခါမှာနိုင်ငံကိုအကျိုးပြုနိုင်မယ့်အရေးအချင်းကိုပထမဦးစားပေးဖြစ်သတ်မှတ်ထားကြောင်းတောင်ဆန်းစုကြည်ကသူ့ရဲ့မိကွန်းမှာအခုလိုအလေးနက်ထားပြောသွားပါတယ
်။ရလာဒီမိုကရေစီဖွဲ့ချုပ်ကနေပြီးတော့ဝင်ရောက်ရရှင်းပြဖို့တကယ်တော်တဲ့ပုံပေါ်ကြီးများပညာရှင်များအတွေ့အကြုံအလုံးတိုင်းအများကျွမ်းကျင်သူများကိုတော့ထိတ်ခေါ်တယ်။တချို့ကလည်းလည်းမချိန်မချင်းဒီလူတွေကဒီပုံပေါ်တွေကအစတုန်းကဖွဲ့ထုတ်ဝင်နေတယ်မဟုတ်ဘူး။အခုမှဝင်လာပြီးတော့သူတို့ကိုယ်စားလှယ်နေရာပေးမှလားဆိုပြီးတော့မေးတဲ့လူတွေရှိတယ်။ဟုတ်တယ်ဒီမှာပေးရမယ်။ဘာဖြစ်လို့လဲဆိုတော့ဒီပုံပေါ်တွေကအရင်တော့ကနိုင်ငံရေးထဲမှာဝင်မပါခဲ့ပေမဲ့ကိုယ့်ရဲ့မိတို့ရဲ့ကြွတင်ပူရမိတို့ရဲ့ပညာအရနိုင်ငံကိုအကျိုးပြုရဲ့နောက်ပြတော့လေဒီမိုကရေစီကိုချိပါအောင်မလုပ်ခဲ့ဘူးချင်းဒီမှာတော့ဒီလိုပုံပေါ်တွေနိုင်ငံအတွက်သုံးရမှာလေဒီမှာတော့နိုင်ငံအတွက်တာဝန်ပေးတာနိုင်ငံအတွက်သုံးရမှာ
2015ရွေးကောက်ပွဲဟာမြန်မာနိုင်ငံအနာဂတ်အပြောင်းလဲကိုအကောင့်ထင်ပေါ်မှာဖြစ်တယ်လို့သူ့အနေနဲ့ယုံကြည်ကြောင်းလဲဒေါက်ဆန်းစုကြည်ကဆိုပါတယ်ဒါကြောင့်စစ်မှန်တဲ့ဒီမိုကရေစီစနစ်ပေါ်ပေါက်ဖို့အတွက်တိုင်းသားပြည်သူအလုံးမဖြစ်မနေမဲပေးကြဖို့အရေးကြီးတယ်လို့ဒေါက်ဆန်းစုကြည်ကအခုလိုပြောသွားပါတယ
်2015ကိုရောက်လာတယ်ဒီရွေးကောက်ပွဲဟာလေနိုင်ငံရဲ့ကံစီမာကိုဆုံးဖြတ်ပေးလိုက်ရွေးကောက်ပွဲတွေအခုကဒီကောက်ကိုမေးပါလို့2019ကလည်းပြန်ဖြစ်ပေးလိုက်လို့မလဲဒီမှာတော့ကိုယ့်ဝင်နေနဲ့ပြောမယ်2019ကလည်းဖြစ်မယ်ဆိုတော့ပြည်သူကိုချိတ်ဆက်နေတဲ့ပုံပေါ်ရရှိတယ်။နားမရောင်ပါနဲ့အဲ့ဒါမျိုးသားဒီမိုကရေစီဖွဲ့ချုပ်မဲပေးမှာဆိုလို့ပြောတဲ့သူဖြစ
်ကျိုင်းလက်မြို့မှာကျင်းပတဲ့ရွေးကောက်ပွဲဆိုင်ရာပညာပေးဟောပြောပွဲမှာတက်ရောက်လာတဲ့ဒေသခံပြည်သူတွေရဲ့မိဂုံတွေကိုလည်းဒေါအောင်ဆန်းစုကြည်ကဖြည့်ဆို့သွားပါတယ
်။2015မှာတရားရဂန်လုံးနိုင်လို့ရှိလို့ရှိလို့ရှိနမတ်တက်ကတော့အခုလည်းတော့ဘယ်လုံးမှမစိုးဆိုင်ဘူးဆိုတော့ပိတ်သာပါ့မယ်။နောက်တစ်ဆင့်ကပါလဲဆိုတော့ဒီမှာတော့တရားရဂန်လုံးနိုင်လာနဲ့အမျှတရားရဂန်လုံးသဘောထားရှိမှုကိုပေးပြပြီးတော့ဒီမှာတော့နိုင်ငံမှာမျိုးသားရင်းသားစေရေးအတွက်လုပ်သွားမယ်ဆိုတာအမှန်ပါဘူး။အမှန်ပါဒီမှာတော့နိုင်ငံမှာမျိုးသားရင်းသားစေရေးမရှိဘဲနဲ့ညီညွတ်မှုမရှိဘဲနဲ့တော့မှတိုးတက်မှုဖြစ်နိုင်တယ်
ဒီကြိုက်လက်မျိုးကဟော့ပြောပွဲကိုဒေသခံပြည်သူထောင်ထဲချီတက်ရောက်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ ARD တိုင်းစီယုံရီခီးစင်မှာကြိုက်လက်မျိုးအပြင်ဒီကနေ့မှာတော့မော်ကျွန်းမျိုးမှာလူတို့ဟော့ပြောပွဲဆက်လက်ကျင်းပဖို့ရှိပါတယ်ရှင်
။ပိုင်းရှင်နိုင်ပြောပြသွားတာဖြစ်ပါတယ်။ဘတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ခင်မှာ2018ကမ္ဘာဖလားနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးခြင်းပါတယ်။ရုရှားနိုင်ငံမှာကျင်းပမဲ့2018ကမ္ဘာဖလားခြေစစ်ပွဲတွေကိုမဲခွဲခဲ့ကြတာမှာစပိန်နဲ့အီတလီအပါအဝင်ဥရောပကနာမည်ကြီးအသင်းတွေခြေစစ်ပွဲမှာပဲထိတ်တိုက်တွေ့ကြမှာဖြစ်ပါတယ်။ 2018ကမ္ဘာဖလားအတွက်ခြေစစ်ပွဲတွေကိုမဲခွဲဆုံးဖြတ်တာတွေကိုဇူလိုင်လ25ရက်နေ့ကရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာပြုလုပ်ခဲ့တာပါ။ချိန်ထဲမှာပဲရုရှားနိုင်ငံကကမ္ဘာဖလားအင်ရှင်ဖြစ်လက်ခံကျင်းပတာကို FIFA အနေနဲ့ထောက်ခံတယ်လို့ FIFA ဥက္ကဋ္ဌဆက်ဘလက်ကထပ်မံအတည်ပြုပြောကြားလိုက်ပါတယ်။ခြေစစ်ပွဲမဲခွဲခဲ့ကြတဲ့အပေါ်အသင်းတွေရဲ့တုံ့ပြန်စံအနေနဲ့အခုအချိန်ပြည်စုံကိုနားဆင်ကြည့်အောင်ပါဗျာ။2018ကမ္ဘာဖလားခြေစစ်ပွဲအတွက်ပွဲစဉ်တွေထွက်ပေါ်လာပါပြီ။ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာစနေနေ့ကခြေစစ်ပွဲအုပ်စုတွေနဲ့ပွဲစဉ်တွေကိုမဲနိုင်ဆုံးဖြတ်ခဲ့ကြတာမှာဥရောပအသင်းကြီးတချို့ခြေစစ်ပွဲမှာလည်းထိတ်တိုက်တွေးခဲ့ကြပါတယ်
။ France in the group Netherlands. Netherlands in the group A with France.
အုပ်စု A မှာ Netherlands နဲ့ပြင်သစ်တို့အုပ်စုတွေကြပြီးတော့ဒီအုပ်စုမှာ Sweden နဲ့ Bulgaria တို့လည်းပါနေတဲ့အတွက်အုပ်စုကျက်တယ်လို့ပြောရမှာပါ။ပြင်သစ်နည်းပြ DDA တွေရှောင်းပြောတာကတော့
C'est un groupe assez solide puisque avec les Pays-Bas la Suède.
Netherlands Sweden လို့ Europa ကအကောင်းဆုံးအသင်းတစ်ချို့ပါနေတဲ့အတွက်ဒီအုပ်စုကအတော်လေးကျပါတယ်။ဒီလိုအုပ်စုမျိုးမှာကဘာမဆိုဖြစ်နိုင်ပါတယ်။ဒါပေမဲ့လည်းခြေစစ်ပွဲတွေကအများအားဖြင့်ခက်လိရှိပါတယ်။ကျွန်တော်တို့ရဲ့ပြန်ပက်အသင်းတွေအကြောင်းကိုသိပါတယ်။သို့တော့ပွဲစဉ်အခြေအနေကိုကြည့်ရမှာပါ။ကျွန်တော်တို့ကလည်းအသင်းကောင်းတသိန်းဆိုတာတွေ့ရမှာပါ။
အုပ်စုပြီမှာတော့နာမည်ရှိတဲ့အသင်းတွေက Portuguese, Switzerland, Hungary တို့ပါဝင်ပြီးတော့ကမ္ဘာချန်ပီယံ Germany ကတော့အုပ်စုစီမှာ Czech သမရနိုင်ငံ၊မြောက် Ireland, Norway, Azerbaijan, San Marino တို့နဲ့ကစားရမှာပါ။ဘောလုံးပွဲအင်္ဂလန်ကတော့အုပ်စု F မှာ Scotland အပါအဝင် Slovakia, Slovenia, Lithuania, Malta တို့နဲ့တွေ့မှာပါ။သူတို့ရဲ့အနည်းဆုံးမဟာပြိုင်ပွဲဖြစ်တဲ့ Scotland နဲ့ပွဲကတော့စိတ်လုံရှားစရာကောင်းတယ်လို့ England နည်းပြ Ryan Hodgson ကပြောပါတယ
်။ But the Scotland fixtures are one I suppose that certainly for the British mass media that stand out because it's such an old
ကျွန်တော်ချုံပြောမယ်ဆိုရင်တော့အုပ်စုကကောင်းပါတယ် Scotland နဲ့ကစားမယ့်ပွဲကတော့ပြည်သက်တွေအတွက်စိတ်လုံရှားစရာပွဲတစ်ပွဲလို့ဆိုရမှာပါ။အထူးသဖြင့် Britain media တွေအတွက်ပါ။ဘာလို့လဲဆိုတော့ဒါကစက်တန်းအရင်ဆုံးပြိုင်ပွဲနှစ်ဆင့်ဖြစ်နေလို့ပါ။ပြည်သက်တွေကိုအဆင့်ကိုဘလောက်အားပေးကြတယ်ဆိုတာအဲ့ဒီမှာတွေ့ရမှာပါ။
ဥရောပခြေစစ်ပွဲတွေမှာနောက်ထပ်စိတ်ဝင်စားစရာအုပ်စုတစ်ခုကတော့အုပ်စုဂျီပါဒီအုပ်စုမှာချန်ပီယံ၄ချိန်ဖြစ်ပွားတဲ့အီတလီနဲ့2010ကမ္ဘာချန်ပီယံစပိန်အသင်းတို့တွေ့ကြမှာဖြစ်ပြီးတော့အယ်ဘေးနီးယား၊ Israel, Macedonia နဲ့ Liechtenstein တို့လည်းကစားမှာပါအီတလီနီးပြအန်တိုနီယို ကွန်တီကတော့
ဆီအင်ဂျီရိုနီ sicuramente la
pena duro ယူစုကအုပ်စုချက်ပါဒါပေမဲ့ကမ္ဘာအကောင်းဆုံးအသင်းတွေထဲကတသင်းဖြစ်တဲ့စပိန်နဲ့တွေ့ရမှာဆိုတော့စိတ်ဝင်စားစရာပါပြီးတော့ကစားသမားတွေအတွက်လည်းဒီပွဲကစိတ်လှရှားစရာကောင်းမဲ့ပွဲတစ်ပွဲဖြစ်နိုင်ပါလေ
။အုပ်စု၉ခုကပထမရတဲ့၉သင်းတိုင်းရဲ့ခြေစစ်ပွဲအောင်မှာဖြစ်ပြီးဒုတိယရတဲ့အထက်ကအကောင်းဆုံး၈သင်းဒုတိယအဆင့်ရှုံးထွက်အနေနဲ့ကစားအမှာဖြစ်ပါတယ်။တောင်အမေရိကဘက်အချမ်းမှာတော့အသင်း၁၀သင်းပတ်လည်ကစားအမှာဖြစ်ပြီးနာမည်ကြီးဘရာဇီးလ်ကပွဲဥတ်တက်မှာတောင်အမေရိကချန်ပီယံချီလီနဲ့ကစားအမှာဖြစ်ပြီးတော့အာဂျင်တီးနားကတော့အီကွေဒေါနဲ့အဖွင့်ပွဲမှာကစားအမှာပါ။စနေနေ့ကပြုလုပ်ခဲ့တဲ့ဒီအခမ်းအနားကိုကမ္ဘာကျော်ဘောလုံးသမားတွေကရိုနယ်ဒို၊ကန်နာဗာရို၊ဘီယာဟော့၊ဖော်လန်စတဲ့နာမည်ကြီးတွေတက်ရောက်ခဲ့ကြသလိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဂျိုးဇက်ဆက်ဘလက်တို့လည်းတက်ရောက်ခဲ့ပါတယ်။ကမ္ဘာဖလားအင်ရှင်ရွေးချယ်တာနဲ့ပတ်သက်ပြီးအငြင်းပွားစရာအခြေအနေတွေဖြစ်နေပေမဲ့လည်း FIFA အနေနဲ့ရုရှားနိုင်ငံအင်ရှင်အဖြစ်လက်ခံကျင်းပမဲ့ကိစ္စကိုထောက်ခံတယ်လို့ဘလက်တာကရုရှားသမ္မတဗလာဒီမီယာပူတင်ကိုပြောပါတယ
်။ Wir haben hier
FIFA အမှုဆောင်ကော်မတီအနေနဲ့မကြသေးခင်ကပဲဆုံးဖြတ်ချက်အစ်တစ်ခုချခဲ့တာကိုကျွန်တော်အနေနဲ့ခင်ဗျားတို့အသိပေးချင်ပါတယ်။အဲဒီဆုံးဖြတ်ချက်ထဲမှာ2018ကမ္ဘာဖလားကိုရုရှားနိုင်ငံအင်ရှင်လုပ်မဲ့ကိစ္စကို FIFA အနေနဲ့အပြေအဝါထောက်ခံပါတယ
်။ရုရှားသမ္မတပူတင်ကတော့ကမ္ဘာဘောလုံးအဖွဲ့ချုပ်အတွင်ပြဿနာတွေဖြစ်နေတဲ့ကြားကအခုလို2018ကမ္ဘာဖလားကိုအာရုံစိုက်လှုပ်ဆောင်ပေးခဲ့တဲ့အတွက်သူအနေနဲ့ကျေးဇူးတင်တယ်လို့တုံ့ပြန်ခဲ့ပါတယ်။အာရှခြေစစ်ပွဲတွေကိုစတင်ကစားနေပြီးတော့အာဖရိကဆုံးခြေစစ်ပွဲတွေကိုတော့လာမယ့်အောက်တိုဘာလမှာစတင်ပြီးအဆင့်30ကစားပြီးတော့အသင်း5သင်းအဲ့ဒီကနေခြေစစ်ပွဲအောင်မှာဖြစ်ပါတယ်ခင်ဗျာ။ဒီမှာပိုင်းကနေတနင်္ဂနွေနေ့မနက်ဖက်သတင်းတွေကိုမနက်9နာရီတိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုအစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်ဆုံးတော့မျက်မှောက်ရေးရာ30ချက်အစီအစဉ်ကိုနားဆင်ရမှာပါ။ဦးသိန်းစိန်အစိုးရတက်လာတာ9နှစ်ထဲရောက်လာပြီမဲ့ဝန်ကြီးဌာနတွေဟာအလွဲသုံးစားကြိတ်ဝိုင်းစနစ်ကိုဆက်လက်ကျင့်သုံးနေသေးဖြစ်ကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလိုသုံးသပ်တင်ပြထားပါရခင်ဗျာ
။ဘတ်ကျင်ငွေနဲ့ပြန်စားတတ်ပစ္စည်းအလွဲသုံးစားလောက်တာဟာမြန်မာအစိုးရဝန်ထမ်းရဲ့ဓလိဒုံးစံလို့ဖြစ်နေတာကြပါပြီ။အစိုးရဝန်ထမ်းတွေမှာလက်ပေးလက်ယူမှုနဲ့အဂတိလိုက်စားမှုတွေရှိနေသေးဖြစ်လို့စိတ်ပြောင်းပြစ်ဖို့လိုအပ်ကြောင်းလွန်ခဲ့တဲ့နှစ်ဩဂုတ်လမှာကျင်းပတဲ့အစိုးရအဖွဲ့ပထမ၄လက်ပတ်အစည်းအဝေးမှာသမ္မတဦးသိန်းစိန်ကပြောပါတယ်။ ဘတ်ဂျက်ငွေအလွဲ၃စားလုတ်ပုံဟာဇီးဒီပန်းမောက်တာကိုဝိုင်းနိုင်တယ်လို့ဖြစ်နေတယ်လို့အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ပေးတဲ့ဥပမာကိုလူကြိုက်များပါတယ်။နောက်၆လလောက်ကြာတော့ဘတ်ဂျက်အလွဲ၃စားလုတ်သူအများစုဟာအစင်းမြင့်ဝန်ထမ်းတွေဖြစ်ပြီးအောက်ခြေဝန်ထမ်းကနေတယ်လို့ပြည်သူ့ငွေစည်းကော်မတီဝင်ဒေါ်တင်ငွေဦးထုတ်ဖော်ပြောဆိုတာကိုပြည်တွင်းမီဒီယာမှာဖော်ပြပါတယ်။ဘတ်ဂျက်အလွဲ၃စားလုတ်မှုပေါင်း800နီးပါးရှိပါတယ်။ပညာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနမှအလွဲ၃စားလုတ်ပုံကို NLD လွတ်တော်အမတ်ဒေါ်စန္ဒာမင်းကဇူလိုင်လ16ရက်နေ့ကလွတ်တော်မှာတင်ပြပါတယ်။ဘဏ္ဍာငွေ၃ဆွဲပုံကိုဖော်ပြတဲ့စည်းစည်းရုံးချုပ်အစီရင်ခံစာကိုကိုးကားပြီးထောက်ပြတာဖြစ်ပါတယ်။ဒါပေမဲ့သဘောကတင်ရစတာလုပ်ငန်းမှာလည်းအလွဲ၃စားလုတ်မှုတွေများပါတယ
်။ရေနံဓာတ်ငွေနဲ့တွင်းထွက်ပစ္စည်းဆိုင်ရာလုပ်ငန်းမှာကွယ်ဝှက်မှုနဲ့အလွဲသုံးစားလုံမှုအများဆုံးဖြစ်ပါတယ်။တာဝန်ကျေပွန်စွာထမ်းဆောင်သလားဆိုတော့ကိုသိနိုင်ဖို့အတွက်ကန်ထရိုက်စာချုပ်ကိုလွတ်တော်သို့မဟုတ်ပြည်သူသိအောင်ပြသဖို့လိုပါတယ်။မြန်မာပြည်မှာအုံပုံးစာချုပ်များတာဟာအာဂရိလိုက်ဆောင်မှုကိုအားပေးတယ်လို့ဖြစ်နေပါတယ်။ဒါကြောင့်တရားစာတာထုတ်ယူမှုမှာသတင်းအချက်အလက်မရှိသလောက်ဖြစ်နေတယ်လို့ Natural Resource Governance Institute ကသဘာဝတရားစာတာကြီးကြပ်ရေးအဖွဲ့ကဆိုပါတယ်။Freedom of Information Law ဆိုတဲ့လွတ်လပ်စွာသတင်းယူခွင့်ဥပဒေမြန်မာမှာမရှိတဲ့အတွက်လုပ်ငန်းကိုမဖော်ပြတာဟာအရေးမကြီးတယ်လို့ဖြစ်နေပါတယ်။ဒါကြောင့်အာဏာပိုင်တွေကြိတ်ဝိုင်းလုပ်ပြီးကိုကျိုးရှာတာကိုအရေးမယူနိုင်ပဲဖြစ်နေပါတယ
်။ NRGI ကသဘာဝတရားစတ္တကြီးကြပ်ရေးအဖွဲ့ကပွင့်လင်းမြင်သာမှုနဲ့ပတ်သက်ပြီး58နိုင်ငံကို2013ကစစ်တမ်းကောက်တဲ့အခါမှာမြန်မာဟာအောက်ဆုံးမှာဖြစ်နေပါတယ်။ဝင်လင်းမြင်သာမှုတာဝန်သိမှုပညာပေးမှုပြည်သူပါဝင်မှုစတာတွေကိုစစ်ဆေးတဲ့အခါအကောင်းဆုံးအမြင့်ဆုံးကိုအမှတ်တရပေးထားပါတယ်။အာရှနိုင်ငံတွေထဲမှာအိန္ဒိယကအမှတ်80၊အင်ဒိုနီးရှားက66မှ၊ဖိလစ်ပိုင်က54မှ၊မလေးရှားက46မှ၊တရုတ်က43မှ၊ဗီယက်နမ်41မှနဲ့ကမ္ဘောဒီးယားက29မှအသီးသီးရကြပါတယ်။မြန်မာကတော့လေးမှတ်သေးတာရတဲ့အတွက်အချာဆုံးနဲ့အညံ့ဆုံးဖြစ်ပါတယ်။နာမည်ကောင်းလူချင်းလို့တရားစတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှာအဖွဲ့ဝင်လောင်းဖြစ်လာပြီးမြတ်ဝိုင်းတလိနဲ့အလွဲသုံးစားလုပ်တဲ့အကျင့်ကိုမစွန့်လွတ်နိုင်ပဲဖြစ်နေပါတယ်
။တဘာဝတရားစတာထုတ်ယူနေတဲ့နိုင်ငံပိုင်လုပ်ငန်းတွေအကြောင်းအစီရင်ခံစာရေးဖို့ Natural Resource Governance Institute ကတဘာဝတရားစတာကြီးကြပ်ရေးအဖွဲ့ကစ조사တဲ့အခါမှာကျေးဝိုင်းစနစ်ကိုမထိုးဖောက်နိုင်ပဲဖြစ်နေပါတယ်။အစိုးရဝန်ကြီးဌာနတွေဟာသတင်းထုတ်ပြန်ရမှာအလွန်အားနည်းတယ်လို့ NRGI အရာရှိ Patrick Heller ကပြောဆိုကြောင်းဇူလိုင်လ2ရက်နေ့ထုတ်မြန်မာ Times မှာဖော်ပြပါတယ်။ဘယ်ဌာနကဘယ်လောက်မြတ်ပြီးဘယ်လောက်ရှုံးနေဆိုတာကိုမထုတ်ပြန်တဲ့အတွက်နိုင်ငံပိုင်လုပ်ငန်းတွေရဲ့အခြေအနေကိုသိရှိနိုင်ဖို့ခက်ခဲနေပါတယ်။မကြာမီကအစိုးရချပေးတဲ့ရေနံနဲ့ဓာတ်ငွေလုတ်ကွက်36ခုမှာပိုင်ဆိုင်မှုကိုမဖော်ပြနိုင်တဲ့မြန်မာကုမ္ပဏီ9ခုနဲ့နိုင်ငံခြားကုမ္ပဏီက11ခုရှိနေတာဟာကြိတ်ဝိုင်းဓလေ့ကိုပြသနေတာဖြစ်ပါတယ်
။ပိုင်ဆိုင်မှုမဖော်ပြတဲ့ကုမ္ပဏီ9ခုဟာဥအောင်တောင်းရဲ့သားတွေဖြစ်တဲ့နေအောင်နဲ့ပြည်အောင်တို့ဩဇာခံတွေဖြစ်ကြောင်းသိရပါတယ်။အာဏာပိုင်ဆွေမျိုးသားချင်းပိုင်တဲ့ကုမ္ပဏီတွေကိုလျှို့ဝှက်ထားတာဟာစစ်အစိုးရရဲ့အကျင့်တလိဖြစ်ပါတယ်။အစိုးရဌာနမပြောနဲ့ပုဂ္ဂလိကကုမ္ပဏီကိုတောင်းသတင်းအချက်အလက်တောင်းခံလို့ရတာမဟုတ်ပါဘူး။ဒါပေမဲ့ EITI တရားစတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှအဖွဲ့ဝင်လောင်းဖြစ်လာတဲ့မြန်မာဟာနောက်9လအကြာမှာပထမဆုံး EITI အစီရင်ခံစာထုတ်ပြန်ရမှာဖြစ်ပြီး2019ဇန်နဝါရီလမှာပထမအကြိမ်အစစ်ဆေးခံရပါလိမ့်မယ်။ EITI ရွေးချယ်အကောင့်တွေပုံမှုကိုစောင့်ကြည့်ဖို့အတွက်အစိုးရလုပ်ငန်းရှင်နဲ့အယတအဖွဲ့ကိုယ်စားလှယ်ပါဝင်တဲ့ညွန်ပေါင်းအဖွဲ့ရှိပြီမယ်။အနာပိုင်တို့ရဲ့ကြိတ်ဝိုင်းကိုထိုးပေါက်နိုင်ဖို့မရပါဘူး။ညွန်ပေါင်းအဖွဲ့မှာလွတ်တော်အမတ်တွေပါဝင်ဖို့လိုပါတယ်။တဘာဝတရားစတာကရတဲ့ဝင်ငွေကိုအများပြည်သူအတွက်အသုံးပြုမပြုပြည်သူကိုယ်စားလှယ်ကစစ်ဆေးတာဟာတဘာဝအကျဆုံးဖြစ်ပါတယ်။ဦးသိန်းစိန်အစိုးရတက်လာတာ9နှစ်နီးပါးရှိလာပြီမဲ့အနာပိုင်တို့ရဲ့အလွဲသုံးစားကြိတ်ဝိုင်းများကိုဖျက်ဆီးဖို့မစွမ်းဆောင်နိုင်ပဲဖြစ်နေပါတယ်ခင်ဗျာ။
ဘောင်ကန်စီစဉ်တင်ဆက်တဲ့ပတ်စင်မြန်မာပြည်ရဲ့30ချက်စီစဉ်ကိုနားဆင်ကြရဖြစ်ပါတယ်။အခုတခါတော့ American Indian အတုံးတို့ပတ်စင်အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ရမှာပါ။ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ ီသတင်းပါ English American Saganda မှာအစိပ်ပိုင်းဒါမှမဟုတ်ပစ္စည်းတစ်ခုလို့ဒီပေးရတဲ့ piece ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း museum piece
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက museum museum မှာပြတိုင်း piece piece ကပစ္စည်းတစ်ခုဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီပေးကတော့ပြတိုက်ကပစ္စည်းတစ်ခုပေါ့ဒီတုန်းက1900ခုနှစ်များကခေတ်စားလာတာဖြစ်ပြီးပထမပိုင်းကတော့ပြတိုင်မှာထားရလောက်အောင်တံပိုးရှိတဲ့ပစ္စည်းဒါမှမဟုတ်အရာတစ်ခုကိုရည်မှန်းပြောဆိုပေမဲ့နောက်ပိုင်းခေတ်တွေကျတော့ရှေးကြတာခေတ်နဲ့မညီဖြစ်တော့တာကျမတို့မြန်မာဘန်းစကားမှာတော့တိတ်ကိုဟိုင်းနေတာတိတ်ကိုခေတ်နောက်ကျနေတဲ့ပစ္စည်းဒါမှမဟုတ်လူနဲ့နှိုင်းရှင်ပြီးဟာတာနှောနှိမ်ပြောတာမျိုးမှာသုံးလို့ရှိတာဖြစ်ပါတယ် idiom ဆိုရဲတပိုက်အသေးပဲကတော့လူဆိုရင်လဲတိတ်ရှေးဆန်းတာပစ္စည်းဆိုရင်လဲအခုခေတ်စကားရသိမ်မော်ဒယ်အောက်နေတာမျိုးကျမတို့မြန်မာမှာဆိုရင်ဘိုးတော်ခေတ်ကပစ္စည်းတွေလို့တင်စားပြောတာနဲ့တူတယ်လို့ဆိုရမှာပါဥပမာကားဆိုရင်လည်းတိတ်ကိုဟောင်းနေတဲ့မော်ဒယ်မို့ပြတိုင်မှာပဲထားတဲ့လို့ပြောတာမျိုးလူဆိုရင်လည်းတိတ်ရှေးဆန်တဲ့လူမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီတော့မြတ်ပတ်သက်လို့ George Grubby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The car you have is a museum piece.You should just send it to the car junkyard.
မင်းစီနေတဲ့ကားဟာဘိုးတော်ခေတ်ကကားကြီးလေ။ဒါကြောင့်ကားတင်းချိုင်းကိုပဲပို့တင်တော့တယ်လို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The car you have is a museum piece. You should just send it to the car junkyard.
ခုဆက်လက်တင်ပြပေးမှာကတော့
Give a peace of mind.
ဖြစ်ပါတယ်။စာလုံးပေါင်းက GIVE give ကပေးတာA ကတခု PIECE peace a peace ကအပိုင်းတစ်ပိုင်း OF of ကရဲ့ MIND mind ကဥနောက်ထဲခေါင်းထဲရှိတာဆိုတော့သကုထုံရဲ့ဓာတ်ရိုက်အသေးပဲကတော့ကိုယ်ခေါင်းထဲရှိတဲ့အပိုင်းတစ်ပိုင်းကိုပေးလိုက်တာပေါ့ဒီတော့ကပေးတယ်ဆိုတော့အပေးခံရသူတဦးတယောက်ဖြစ်တယ် someone ဒါမှမဟုတ် somebody နဲ့တွဲပြီး to give someone a piece of your mind လို့ဖြစ်ဆွဲပြောလို့ရပါတယ် idiom ဆိုရဲတော့ဘိုက်အသေးပဲကတော့သိမကွာထားပါဘူးကျမတို့မြန်မာမှာအထူးသဖြင့်ဒေါသထွက်လို့မချေနပ်လို့ကိုယ်စိတ်ထဲရှိတာကိုယ်ခံစားချက်ကိုပြောလိုက်တာဆူလိုက်တာမျိုးကိုဆိုလိုတာဖြစ်ပါလေဘန်းစကားအရကတော့ရန်တွေးလိုက်တာပြောထည့်လိုက်တာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်လို့ George Grubby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John's always late for work I'm going to give him a piece of my mind
ဂျွန်ကအလုတ်ကိုအမြဲပဲနောက်ကျတယ်လေကျွန်တော်တို့သူ့ကိုပြောထည့်ပြလိုက်တော့ဗျာလို့ဒီပဲရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John's always late for work I'm going to give him a piece of my mind
ခုနောက်ဆုံးတင်ပြပေးမှာကတော့
All in one piece
ဖြစ်ပါတယ်စာလုံးပေါင်းက O L L all ကအလုံး I N N ကအထဲမှာအဝေးနီးဝမ်းရတခု PIECE piece ကအပိုင်းတစ်ပိုင်းဆိုတော့ one piece ကအပိုင်းတစ်ပိုင်းအရာတစ်ခုဖြစ်ပြီးသကုခုံရဲ့ဓာတ်ရိုက်အသေးပဲကတော့အားလုံးတစ်ခုထဲမှာရှိနေတာဖြစ်ပါတယ် idiom အသေးပဲကတော့အန္တရာယ်တစ်ခုခုနဲ့ရင်ဆိုင်ရပေမဲ့လူအနေနဲ့ဘာမှထိခိုက်မှုမရှိတာဒဏ်ရာမရတာကျိုးတာပဲ့တာမျိုးမဖြစ်တာကိုဆိုလိုတာဖြစ်ပါတယ်လူတွေမကပါဘူးပစ္စည်းဆိုရင်လည်းအလားတူပါပဲဘာမှမဖြစ်တာအကောင်းပကတိရှိတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Grubby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The package fell from her hands but thank goodness the vase inside is all in one piece
အထုတ်ကသူ့လက်ထက်ကနေပြုတ်ကျသွားတယ်လीဒါပေမဲ့တော်ပါသေးရဲ့အထက်မှာရှိတဲ့ပန်းအိုးကဘာမှမဖြစ်သွားဘူးလို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The package fell from her hands but thank goodnessThe vase inside is all in one piece.
ဒီတင်ပါ piece ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
museum piece to give a piece of your mind all in one piece.
ဖြစ်ကြပါတယ်။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
လာတဲ့စီဇန်တင်ဆက်တဲ့အပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။မကြာခင်မှာတော့စနေညတိုင်းရဲ့ဒီလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။
VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာနားဆင်ဖတ်ရှုလို့ရလို့ VOA ရဲ့ Facebook နဲ့ Twitter စာမျက်နှာတွေမှာလည်းဖတ်ရှုလို့ရပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
American တန်ကနေဇူလိုင်လ26ရက်တနင်္ဂနွေနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမနက်9နာရီတိတိုင်းရဲ့အတန်းလွှင့်ပေးနေပါတယ်။ကျွန်တော်တို့ခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ကို line of meter 32 kHz 935 line of meter 40 kHz 9433 line of meter 50 kHz 5995နဲ့ line of meter 190 kHz 7905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမှာကစနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာမနေ့စနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့ဒီတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားမစင်လိုက်ရတဲ့သူတွေအတွက်တစ်ခါပြန်ပြီးတော့ထုတ်လွှင့်ပေးတာလည်းဖြစ်ပါတယ်ကိုသားညုံကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညပိုင်းတိုက်ရိုက်လေလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီလွတ်တော်နိုင်ငံရေးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခန့်ကဏ္ဍအခြေအနေဖြစ်ပါတယ်။အဓိကကတော့ကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အခုလာမယ့်ဒီရွေးကောက်ပွဲအတွက်ကိုယ်စီတောင်းနေဖြစ်နေမကြသေးခင်ကဆိုလို့ရှိရင်ဒီ88ဒီမျိုးဆက်ចောင်းသားခေါင်းဆောင်ဟောင်းတွေကိုကူကြီးအပါဝင်ပေါ့နောက်ထင်ရှားတဲ့ဒီတက်ကြွလှူရှားသူတွေနောက်ပညာရှင်အတော်များများဒီရွေးကောက်ကမ္ဘာ NLD ဘက်ကနေပြီးတော့ဝင်ရောက်ရှင်ပြိုင်ဖို့အတွက်စီရင်ပေးသွင်းမှုတွေရှိနေတာတွေ့ရပါတယ်။အဲ့တော့ဒီလိုမျိုး NLD ကအားဖြည့်လာတဲ့ NLD ဘက်ကပြင်ဆင်လာတဲ့ဒီအခြေအနေတွေဟာလွတ်တော်တွင်နိုင်ငံရေးအပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိလာနိုင်ပါလဲ။လက်ရှိမြန်မာနိုင်ငံသွားနေတဲ့ပြည်ပြင်ပြောင်းလဲရေးအပေါ်မှာဘယ်လောက်ထိသက်ရောက်နိုင်ပါလဲ။ဒီပေါ်မှာဆွေးနွေးမှာဖြစ်ပါတယ်။အဲ့သက်ရောက်မှုအပြင် NLD ရဲ့အခြေအနေကိုပါကျွန်တော်သုံးသပ်ဖို့ဖြစ်ပါတယ်ခင်ဗျာ။ပထမတော့ကျွန်တော်ဒီဆွေးနွေးပွဲကဒီအခုလိုဝင်လာတဲ့လူတွေကိုကျွန်တော်ခေါ်ယူဖို့ပါ။ဒါမှမဟုတ်သူတို့ကအခုလက်ရှိစီးရင်သွင်းထားတဲ့နေရာမှာပြောဖို့ဆိုဖို့အခက်အခဲရှိပါတယ်။အဲအကြောင်းမို့အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ဒီနိုင်ငံရေးလေ့လာသူနှစ်ဦးကိုကျွန်တော်အဓိကဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီသတင်းမီဒီယာသမားသတင်းစာဆရာကိုစီသူအောင်မြင့်ဖြစ်ပါတယ်။နောက်တူကတော့ဒီနိုင်ငံရေးလေ့လာသူအကြီးအကဲသူဖြစ်တဲ့ကိုအောင်သူငင်းဖြစ်ပါတယ်။နှစ်ဦးလုံးလေလိုင်းပေါ်ကိုရောက်နေကြပြီဖြစ်ပါတယ်။ကျွန်တော်အရင်ဆုံးဒီသတင်းစာသမားဖြစ်တဲ့ကိုစီသူအောင်မြင့်ကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်။ကိုစီသူကြားရမယ်ထင်ပါတယ်ခင်ဗျာ
။ကိုစီကြားပါတယ်ခင်ဗျ
ာ။ဟုတ်ကဲ့။ကိုစီသူခုနကကျွန်တော်ပြောသလိုပါပဲ။ကျွန်တော်အရင်ဆုံးတော့လွှတ်တော်ဘက်ကိုမသိခင်မှာ NLD ကိစ္စလေးကိုပြောချင်ပါတယ်။အခုလို NLD ကထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေဝင်လာကြမယ်။နောက်တစ်ခုကပညာရှင်တွေအခုဝင်ပါလာကြမယ်။ဒီကိုစီလေးဖြစ်တဲ့ရွေးလာတဲ့ကိစ္စမှာNLD ရဲ့အခြေအနေနဲ့ပတ်သက်လို့ကကိုအောင်ကိုစီသူအောင်မြဘလူးများတုံ့တက်မိပါလဲခင်ဗျာအထဲမှာပိုပြီးပြဿနာတွေရှုပ်လာနိုင်လားဒါမှမဟုတ်လူသစ်လူဟောင်းပြဿနာတွေရောဖြစ်လာနိုင်လားပိုပြီးအားကောင်းမယ်ထင်လားဘလူးယူဆပါလဲ
အဲကျွန်တော်မြင်တာပြောရရင်တော့အခုဒါကတော့အမတ်လောင်းပေါ့နော်အမတ်လောင်းအနေနဲ့သူတို့ခေါ်လို့ဟိုဝင်လာကြတဲ့ကိစ္စပါဆိုတော့ဒီအမတ်လောင်းနေရာဘာအတွက်လဲဆိုတဲ့ဥစ္စာကိုအရင်စဉ်းစားဖို့လိုပါတယ်အဲအမတ်လောင်းဆိုတဲ့ဥစ္စာကပထမတစ်ချက်ကတော့ဟိုလာမဲ့ယူကောက်ပွဲမှာအနိုင်ရပြီးရင်ဒီအမလောင်းနေရဘာလို့ရမလဲဆိုတော့ဥဒီပြည်ကြီးလောက်ရမယ်အဲဥဒီပြည်ကြီးမတိုင်ခင်မှာပို့ပြီးတော့အရေးကြီးတာကသမရတယောက်ရွေးကောက်နိုင်ဖို့ပေါ့ဆိုတော့အစိုးရဖွင့်နိုင်ဖို့အတွက်ကိုအဲ့ဒီစာကိုလောက်ရမယ်နောက်အဲ့လာကတော့ဟိုပြည်တော်စုအစ်စ်ဟိုလွတ်တော်အတွက်အမလောင်းရွေးချယ်ပွဲမှာဝင်ရောက်ရှင်တယ်မဲ့လူတွေအတွက်ပေါ့ပြည်မှာတော့ပြည်နယ်တဲ့တိုင်းအတွက်ဆိုရင်အဲ့ဒါအယောက်ပေါင်း600ကျော်ရှိတယ်ဆိုတော့ NLD ကဒီဟာနဲ့ပတ်သက်လို့သူပြည်ပြည်ချက်ချာကိုဟိုညီဒီဟာဒီပြည်ချက်စနစ်ရစီစဉ်ထားသလားဆိုတာကျွန်တော်တို့မသိဘူးဒါပေမဲ့ကျွန်တော်နားလည်တော့ပြောရရင်တော့ဒီအခြေအနေတွေကိုသက်ဆပြီးတော့မှသူဘယ်လိုလူတွေကိုလိုတယ်ဘယ်လိုလူတွေကိုဘယ်နေရာမှာထားမယ်ဆိုတာကိုဟိုလုပ်ပြီးတော့မှစီစဉ်ဖို့ဖြစ်နေလို့ဖြစ်နေကျွန်တော်တူချင်းအမြင်ရဆိုရင်တော့သွတ်တော်အမှလုပ်ဖို့ဆိုတဲ့ဟာကဟိုဘယ်အတိုင်းပြည်မှာပဲမဆိုဘူးပေါ့နော်တကယ်တော့နိုင်ငံရေးသမားဟိုဖြစ်တာကတော့ပိုကောင်းတယ်သူကနိုင်ငံရေးသမားဆိုတာနိုင်ငံရေးကိစ္စကိုသူလုပ်မယ်အတူတည်းလိုအပ်တဲ့ဥပဒေဆိုင်ရာအထောက်အကူပညာရေးဆိုင်ရာအထောက်အကူဆိုရင် သူ့ကိုထောက်ပံ့မဲ့လူရှာမယ်သူမဟုတ်အထောက်ပံ့ပြုတဲ့အဖွဲ့တွေသူဖွဲ့မယ်အဲ့ဒီဒီနည်းနဲ့သူကသွားလို့ရတယ်အဲ့တော့အခုလောဆယ် NLD လုံးနေတဲ့အနေအထားကအဲ့ဒီသဘောဟိုသိပြီးတော့သိရောက်တာတော့ကျွန်တော်ကဟိုမတွေ့ရသေးဘူးနောက်ပြီးတော့မှဒီအမတ်လောက်ရွေးချယ်တဲ့ဒီမှာလဲဘယ်ဟာတွေကပြည်နယ်နဲ့တိုင်းဘဟုဆက်ကိုသွားမယ်ဘယ်ဟာတွေကဟိုပြည်နယ်ဆင့်နေမှာထားမယ်ဆိုတဲ့ဟာတွေကလည်းဟိုရှင်းရှင်းလင်းလင်းမရှိရသေးဘူးဆိုတဲ့အခါကျတော့ NLD ရဲ့လောဆယ်လုံးနေတဲ့ဟာကပိုပြီးအားကောင်းလာမယ်အခြေအနေမျိုးလို့တော့ကျွန်တော်တို့မမြင်မိသေးဘူးခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ကြားသလောက်လဲအခုအနေထားကခုတင်သွင်းတဲ့ကိုစလောင်းတင်သွင်းမှုကမြို့နယ်တွေကနေပြီးတော့ဥမာတချို့မြို့နယ်စု2-3ကောင်ရှိပါတယ်အဲ့လိုတင်သွင်းကြတယ်ဒါပေမဲ့ဘ ഹു ကပြန်ဆုံးဖြတ်မယ်လို့ကြားပါတယ်ဘ ഹു ရဲ့ဒီရွက်ကောက်ပွဲနဲ့ပတ်သက်လို့စဉ်းစားထားတဲ့မဟာဗျူဟာနဲ့ပတ်သက်လို့ရောဥစစ်သူဘယ်လိုများတိခောက်မိပါလဲ
ဟုတ်ကဲ့ကျွန်တော်အဓိကဟိုတိခောက်တာကတော့ကိုရတော့လို့ပေါ့နော် NLD ကသူပြောပုံဆိုပုံဒီမှာကျွန်တော်အကြက်ခတ်တယ်နောက်တူးချင်းလည်းကျွန်တော်မေးကြည့်တာရှိတယ် interview လည်းလုပ်တာပေါ့နော်လို့တော့အဲ့ဒီမှာဘာတွေတွေ့ရသလဲဆိုတဲ့ခါကျတော့ဒါမဲ့ယူကောက်ပွဲမှာဟို landslide အနိုင်ရဖို့ဆိုတဲ့ဥစ္စာမျိုးပဲသူတို့ပြောတာရှိတယ်ဟိုအဲ့လိုမျိုးဟိုဘယ်လိုလဲအပြတ်သတ်အနိုင်ရဖို့ဆိုတဲ့ဟာက1990ယူကောက်ပွဲကိုပြန်ပြီးပြောရတာပေါ့ဒီမျိုးမျိုးပြောပုံရတယ်လက်ရှိလုပ်နေတဲ့ယူကောက်ပွဲက1990ယူကောက်ပွဲနဲ့မတူဘူးဗျအဲ့တော့အမှန်လောက်အရေးအတွက်ဒီ1100ကျော်လောက်ရှိတဲ့အနေအထားမှာတိုင်းနယ်ပြည်နယ်အတွက်ရှိတဲ့အမှန်လောက်အရေးအတွက်က600ကျော်900နီးပါးလောက်ရှိတယ်။ပြန်လာဒီကတော့ဒီ900ကျော်ကတော့ဒီပြည်နယ်အဆင့်ပေါ့နော်။ဒီဥစ္စာဘ ഹു အဆင့်ပေါ့ပြည်တော်စုအဆင့်ပေါ့။အဲ့တော့ဘ ഹു အဆင့်ပြည်တော်စုအဆင့်မှာအာယုံတိုက်မှသာလျင်ဒါကတကယ်ကိုတိုင်းပြည်လုံးအတွက်ဥပဒေပြုနိုင်တဲ့အမှတ်တွေအဲ့ဒီအပုဂ္ဂိုလ်တွေကပြီးတော့မှနောက်သူကသမရတောက်ရွေးချယ်ရမှာအရန်အရေးပါတဲ့အားစုတွေအဲ့လိုမျိုးဖြစ်တယ်။ပြန်လဲခုနကကျွန်တော်ပြောတဲ့တော့ရောခေါရလောက်ဆိုတဲ့အင်အားစုတွေကတော့တိုင်းနယ်ပြည်နယ်မှာသူအမတ်တွေလုပြီးတော့မှဟိုသိပြီးတော့မှအရေးမပါတဲ့အနေအထားကိုသွားရမယ်။ဒါတော့ဒီဟာမျိုးတွေကိုသူတို့ကခွဲခြားပြီးတော့မှလုပ်ထားတာမတွေ့ရဘူး။နောက်တစ်ခုကအဲ့ဒီအခုလောလောဆယ်ဆိုရင်တိုင်းသားပါတီတွေရဲ့အင်အားကောင်းကောင်းနဲ့သူကရွက်ကောက်ပွဲကိုဝင်ပြိုင်လာကြမယ်။ဒါပေမဲ့တိုင်းသားပါတီတွေရဲ့အဓိကလိုလားချက်ကအဓိကသူတို့ရဲ့ဟိုပျော်မှန်းချက်ကဒီတိုင်းပြည်လုံးမှာသူကသမရဖြစ်ဖို့မဟုတ်ဘူး။သူတို့တွေကဥပဒေပြုရေးမှာလွှမ်းမိုးဖို့လည်းမဟုတ်ဘူး။သက်ဆိုင်ရာပြည်နယ်တွေမှာသူတို့သက်ဆိုင်ရာတိုင်းသားပါတီတွေကဟိုအမအများစုရပြီးတော့မှအဲ့ဒီမှာဝန်ကြီးချုပ်တယောက်ရရေးအဲပြီးတော့မှနောက်တစ်ဆက်တည်းအဲသူတို့ဒီဥပဒေပြုရေးမှာသူတို့ကရရေးအတွက်ဆိုပဲဆိုတဲ့ခါကျတော့ဥပဒေချက်ချင်းကမတူရဘူးအချိုးစည်းပွားလည်းမတူရဘူးဒါပေမဲ့ဒီနေ့အချိန်ကြီး NLD ကအဲ့လိုနဲ့ပတ်သက်ပြီးတော့မှမဟာမိတ် policy တွေခေါင်းခေါင်းချပြီးလုပ်တာမတွေ့ရသေးဘူးအဲ့ဒါတွေကဘာလို့တစ်ခါပြန်ပြီးတော့ရက်ခတ်လာလဲဆိုတော့ခုနကတော့ကိုသားညုံပြောတဲ့အမတ်လောင်ရွေးချယ်ရေးမှာအဲ့ဒါတွေကိုပြန်ပြီးတော့ရက်ခတ်လာပြီမယ်အဲ့ဒီကြေကြေနနာပေးချာသူပေးချာလမ်းစဉ်တွေချမထားဘူးစီးစနစ်တွေကလုပ်မထားဘူးဆိုရင်အားလုံးရှုပ်ထွေးမှုတွေဖြစ်ပြီးတော့မှဟိုအခက်ခဲနဲ့ရင်ဆိုင်ရနိုင်တယ်လို့ကျွန်တော်ထင်တယ်ဗျ
ဟုတ်ကဲ့ကိုစီစီကျေးဇူးပါလေးလိုက်မှမှခဏနေပေးပါအောင်ခင်ဗျကောင်းသူငယ်လိုင်းမှမှရှိပါလားခင်ဗျကောင်းသူငယ်ကိုမေးချင်ပါတယ်ဟုတ်ကဲ့ကောင်းသူရေခုနကကိုစီစီအောင်မြင့်ပြောသွားတဲ့ထဲကတစ်ချက်ကိုပဲကျွန်တော်ပြန်ကောက်ပြီးတော့မေးချင်ပါတယ်မဟာမိတ်မူဝါဒပေါ့မြို့သားဂျမစီဖွဲ့ချုပ်ရဲ့မြို့သားဂျမစီဖွဲ့ချုပ်ရဲ့မဟာမိတ်မူဝါဒမူဝါနဲ့ပတ်သက်လို့မေးတဲ့နေရာမှာမမေးခင်မှာကျွန်တော်အချက်လိုက်အားဖြင့်ပြောမယ်ဆိုရင်ဒီမတိုင်ခင်မှာဒီ88မျိုးဆက်ဖွဲ့တွေညှိနှိုင်းနေဒါပေမဲ့88မျိုးဆက်ဖွဲ့တွေနဲ့ဘလို့ညှိနှိုင်းမှုတွေရသွားလဲတော့အတိအကျတော့ကျွန်တော်မသိရပါဘူးခင်ဗျာဒါပေမဲ့အခုဒီခေါင်းဆောင်တော်များများက NLD ကနေဝင်ပြိုင်ဖို့ရှိပါတယ်နောက်ပညာရှင်တွေကိုဖိတ်ခေါ်တာရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲ CRPP လို့တစ်ချိန်ကလုတ်ခဲ့တဲ့ခေါင်းဆောင်ပိုင်းကိုတော့သူတို့နေရာဖယ်ပေးမယ်ဒါပေမဲ့တိုင်းသားပါတီနေရာအလုံးတော့ဖယ်ပေးမယ်မဟုတ်ဘူးလို့တော့ပြောပါတယ်ခင်ဗျာအဲ့တော့မြို့သားဒီမှုစီဖွဲ့ချုပ်ရဲ့အခုရွေးကောက်ပွဲအတွက်မဟာမိတ်မူဝါဒနဲ့ပတ်သက်လို့ကောင်းသူဘယ်လိုများသုံးသပ်မိပါလဲ
ဟုတ်ကဲ့အခုချိန်မှာခုနပြောတဲ့ဒီ88ခေါင်းဆောင်အင်အားစုတွေပေါ့နော်ဆိုတော့ဒါနဲ့ NLD နဲ့ဟိုတွေ့ချာနှိမ့်နှိုင်းတာလည်းကျွန်တော်ကြားရတော့တွေ့ချာမရှိသေးဘူးခင်ဗျပြီးခဲ့တဲ့တလောကကျွန်တော်မြန်မာပြည်သွားတဲ့ခါမှာဒီ88အုပ်စုကခေါင်းဆောင်တွေလည်းတွေ့ပါတယ်တွေ့တဲ့ခါကျတော့အခုချိန်မှာအခုကိုကိုကြီးပါဝင်ပေါ့နော်ဒီခေါင်းဆောင်တွေဝင်ရတယ်ဆိုတာကဒီမြို့နယ်ဆင် NLD တွေကကန့်လန့်တာပါဆိုတော့သူတို့ဒီဘိုးကနေပြီးတော့ဘယ်လိုဆုံးဖြတ်မယ်ဘယ်လိုသဘောထားပြင်းမဲ့ဆိုတာလည်းဟိုကျွန်တော်သိချာမသိရသေးဘူးပေါ့နော်ဆိုတော့နောက်တစ်ခါပြဿနာရှိတာကတော့ဒီ88ခေါင်းဆောင်တွေကသူတို့လိုချင်တာကတကယ်မို့လွတ်တော်တဲ့ရွေးကောက်ခံရလို့ရောက်သွားတဲ့အခါမှာသူတို့ကဒီပြီးခြားကဏ္ဍဥပဒေပြုရေးကိစ္စတွေမှာဟိုလွတ်လွတ်လပ်လပ်ရပ်တည်ပွင့်ဒါမျိုးလိုပါတယ်ပြီးခဲ့တဲ့ကျွန်တော်တို့ NLD ဖြတ်သန်းခဲ့တဲ့ကာလမှာကြည့်မယ်ဆိုရင် NLD အမတ်တွေအားဒီလိုပြီးသတ်ဟိုလွတ်လပ်လပ်ပေါ့နော်ကိုယ်ဆန္ဒနဲ့ကိုယ်ရတီကွင်းရှိရလားဆိုတဲ့ပြဿနာလဲဒါတွေကဟိုပြောဖို့ကြာမှာသေးတယ်နောက်တစ်ခုကတော့အထူးသဖြင့်တိုင်းသားဒေသတွေမှာ NLD အနေနဲ့ကတော့အခုမြင်ရတဲ့ပုံစံအတိုင်းဆိုရင်သူတို့ကနေရာတော်တော်များများဝဝင်ပြိုင်မယ်တိုင်းသားပါတီနဲ့နှိပ်ပြီးတော့ဟိုကျွန်တော်တို့စီးကျင်းထိုးမှုခေါ်တာပေါ့နော်ဆိုတော့အဲ့တော့ကိုပြိုင်ရင်သူဖယ်ပေးမယ်ဆိုတဲ့ဟာမျိုးလဲတေချာတော့ဟိုနားလည်မှုမရကြသေးဘူးလို့ထင်ပါတယ်
ဟုတ်ကဲ့ကျွန်တော်ခုနတစ်ချက်တည်းတစ်ဆက်တည်းပြန်ပြီးကြည့်ပါလေကောင်းခုနပြောတဲ့ခါမှာဒီ88ဘက်က တချို့စိုးရိမ်နေတာရှိပါတယ်ဥပမာဆို88တျောက်လုံးက88အုပ်စုတွေတျောက်လုံးကတီးကြသူလွတ်လပ်ရက်တည်လာတဲ့ကိုမူဝါဒနဲ့ကိုယ့်ရဲ့သဘောထားနဲ့ဒီရက်တည်လာတယ်ဒေါက်တာဆုကြည်နဲ့ NLD နဲ့တော့မဟာမေးပြူထားတာရှိတာပေါ့ဒါပေမဲ့အခုလို NLD အောက်ကဝင်မယ်လွှတ်တော်တဲ့သွားမယ်ဆိုရင်ဒေါက်တာဆုကြည်ရဲ့ဩဇာရိတ်အောင်ရိတ်ကအရန်ကြီးပါတယ်ဒီပေါ်မှာသူတို့ပေါ်လွှမ်းသွားနိုင်လားဒါမှမဟုတ်ရှင်အပြန်လန်သဘောထားမတူတာတွေနဲ့ပို့ပြီးတော့ကြောက်စားဖြစ်လာနိုင်လားဘယ်လိုယူဆပါလဲ
ဟုတ်ကဲ့ဟိုပြောရမယ်ဆိုလို့ရှိရင်တော့ NLD ကဟိုတော်တော်များများကိစ္စတွေမှာဘိုးထိန်းချုပ်မှုများပါတယ်အထူးသဖြင့်အခုပြောရေးဆိုခွင့်ကိစ္စတွေနောက်တစ်ခါအခုသတင်းစာရင်းနဲ့ပြောတဲ့ကိစ္စတွေမှာအောက်ခြေကိုပိတ်ထားတဲ့ကိစ္စမျိုးတွေလည်းရှိပါတယ်ဆိုတော့တကယ်လို့88အင်အားစုခေါင်းဆောင်တွေဝင်လာတဲ့အခါမျိုးမှာဒီလိုကိစ္စမျိုးတွေကတော့ကျွန်တော်ထင်တယ်ဟိုပြဿနာဖြစ်လာနိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုအောင်ကိုစီသူရောကိုအောင်သူရောလီတိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာတော်ရှင်နေအလှည့်ဖက်ကိုကျွန်တော်အလှည့်ရင်ပေးချင်ပါတယ်ကိုလှမောင်ကိုလှမောင်ကြားပါလားခင်ဗျာ
ဟာကြားပါတယ်
ဟုတ်ကဲ့ဆွေးနွေးလို့ရပါတယ်ခင်ဗျာတူတူနဲ့မေးမြန်းချင်လည်းမေးမြန်းလို့ရပါတယ်
အော်ဟုတ်ကဲ့ပါကိုတန်းညူပေးတဲ့ကောင်းစဉ်တဲမှာပါတဲ့တိုင်းဆိုရင်တော့88တင်ညာချင်းနေပါလာတာတော့ကောင်းတော့ပါဗျာဒီလိုစီနေရအောင်နှိစက်တယ်လို့အခြေခံအဖြစ်မြင်ရပါတာသို့တော်လည်းအမ်မဆာလာလို့ပေါ့ဗျာကိုကလေးကပဲလောကလောကဆိုဝင်လို့လာပြီးတော့မှမဆာလာလို့ကြပဲလုံးသွားတယ်လို့ဖြစ်မှလည်းကြောက်ရတာအဲ့တော့ဒီဘယ်သူပဲဖြစ်ဖြစ်ပါ88ဖြစ်ဖြစ်အန္တရာယ်ပဲဖြစ်ဖြစ်ဒီညာရှင်ပဲဖြစ်ဖြစ်တိုင်းလာပဲဖြစ်ဖြစ်ဒီသူကိုအခြေမခံဘူးဒီသူရဲ့ဆန္ဒကိုရက်ွယ်ပြုတယ်ဆိုရင်တော့အဲ့ဒါဆန့်ကျင်ကြမှာပဲလေအဲ့တိုက်ခံနေနေအတိုက်ခံဆိုတာကတော့အာဏာရတဲ့လူကိုအာဏာလောဆက်အာဏာရပါတီရဲ့တိုက်ခံပါတီပေါ့ဗျာအဲတန်းဖွဲ့ပေါ့အဲ့လိုဖြစ်လာမယ်ဘာလို့ဆိုတော့ဟိုအများလည်းပြီးပါတယ် NLD ကနိုင်မယ်အဲဆိုတော့ပြောဆိုအသက်သက်နိုင်မယ်မနိုင်ဘူးဆိုတော့ဒါကတော့ပြရမှာပေါ့လေဆိုတော့နေရာပြောသွားတယ်လို့ပါပဲတိုင်းရင်းသားအနေနဲ့ပတ်သက်ပြီးတော့ဟိုမင်းအောင်လိုင်းလည်းခေါင်းကြီးကပြောတိုင်းရင်းသားပဲညှို့ထိုးရတာဗျတိုင်းရင်းသားလည်းညှို့ထိုးပြီးတော့ဒီသမတ်သားဆိုတာလည်းဖြစ်လာတာလေအဲ့တော့တိုင်းရင်းသားပြဿနာနောက်မှနောက်မှဆိုတော့အခုလောဆယ်မှာ NLD ကိုကျွန်တော်ကတော့ NLD မဟုတ်ဘူး NLD ကိုပုံသွားမှာပဲ NLD ကိုပုံလိုက်ကြပါဦးလို့နော
်ဟုတ်ကဲ့ကုလားမောင်ကျေးဇူးပါဖိတ်ခေါ်ခြင်းလို့ပါကုကြော့ဘူးတထောင်ကုကြော့ဘူးတထောင်ကြားပါလားခင်ဗျာဟုတ်ကဲ့ကုကြော့ဘူးတထောင်တူတူလေးဆွနေလို့ရပါပြီဟုတ်ကဲ
့ NLD ပါတီအတွင်းသူရည်ရှိရှိသူများဒီမိုကရေစီရည်လုံးစားပြည်သူများညချင်းအများအပြားဝင်ရောက်လာခြင်းဒီကောက်ခင်ရှင်းအပေါ်မိမိတို့အနေနဲ့ကျေးဇူးအမြင်ဖြစ်ပါသည်ဒီမိုကရေစီစနစ်တို့ကုကြော့ရေးအတွက်နောက်ဆက်တစုံတရာတော့မဖြစ်နိုင်ပေဒီတော့တထောင်ကိုအခုစခုယူကပွေးပြတုအပြတ်အသက်တော့နိုင်ချင်ရှိပေအထူးသဖြင့်မြေသားသက်တော်ကိုအုပ်စိမင်းရဲ့မြေသားသက်တော်မှာဒီမိုကရေစီလိုလားဒီတရားသမ္မတသူပေါ်ထွက်လာရင်တိုင်းသားပါတီများ၏အကူအညီများစွာလိုအပ်ပါသည်ဒီဖြစ်ပါ၍တိုင်းသားပါတီများကို NLD အနေဖြင့်မဖြစ်မနေသိရင်ပြပါသည်ယူကပွေးပြတော်ဘာက NLD နဲ့ရက်ခံပေါ်ပြေးပြီးထိုတိုင်းရင်ဆိုင်ချင်းပြင်းပြထန်ထန်ဖြစ်နိုင်ပါအလုံးရှင်ရပြောလို့ရင်ကျွန်တော်တို့နိုင်ငံဒီဒီမိုကရေစီလက်ကျန်ဖက်တို့အထက်အလျောက်ဥတည်ရွေးချယ်နေကြအောင်ကျွန်တော်သုံးသပ်မိပါတယ်
ဟုတ်ကဲ့ကိုကျော်ဘူးလုံးကျေးဇူးပါပဲခင်ဗျာတနေ့တော်ရှင်ဒီလေဒီ line ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်အဓိကဆွေးနွေးသူတွေကိုကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ကောင်သူငင်းကြားပါလားခင်ဗျာကောင်သူငင်းကိုဖိတ်ခေါ်ပါတယ်
ဟုတ်ကဲ့ပါတယ်ခင်ဗျာ။
ကောင်းသူကြီးကျွန်တော်အခုဒီပါလီမန်ဒီလွတ်တော်နိုင်ငံရေးဘက်ကိုလှည့်ကြပါလေ။အခုလိုမျိုး NLD ကစိုင်းပြင်းလာပြီးအပြတ်သတ်နိုင်မှုလည်းသူတို့စ조사နေတယ်။နိုင်ရမယ်လို့လည်းဒေါက်ဆန်းစုကြည်ကလည်းပြောလာတယ်။နောက်တစ်ဖက်ကပညာရှင်တွေအားဖြည့်လာတယ်။တက်ကြွလှုပ်ရှားသူတွေအားဖြည့်လာတယ်။ဒီအချိန်ကြီးကလွတ်တော်နိုင်ငံရေးမှာရောဘာလို့တွားကြီးရဲ့ရိုက်နိုင်လဲခင်ဗျာ။လွတ်တော်နိုင်ငံရေးကလည်းအခုကျွန်တော်သိရတော့တော်တော်ရှုပ်ပါတယ်။ကြံ့ခိုင်ရေးနဲ့စစ်တမ်းနဲ့ NLD နဲ့အားပြိုင်မှုတွေကအပြန်အလှန်တွေဖြစ်နေတော့အဲ့ပုံမှာဘာတွေများတွားတက်ရောက်နိုင်မှာလဲခင်ဗျာ
။ဟုတ်ကဲ့ဟိုပြောမယ်ဆိုရင်တော့အခုလက်ရှိစက်တန်းတစ်ချောင်းလုံးမှာတော့ဒါကြန့်ခိုင်ဖွံ့ဖြိုးရေးပါတီကအများစုနိုင်လာပါတယ်ဆိုတော့ဒါမဲ့ပြီးခဲ့တဲ့အခုဒါမဲ့အခု2015ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာတော့ NLD ကလွတ်တော်အမတ်တွေလည်းတော်တော်များများနေရာရလာနိုင်တဲ့အနေအထားရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့ NLD ဘက်ကလွတ်တော်ထဲမှာလူအများစုဟိုဝင်လာနိုင်ပြီဖြစ်အောင်ပေါ့နော်သမ္မတဖြစ်ဖို့အခွင့်အလမ်းကတော့အရေးကြီးတယ်လို့ထင်ပါတယ်ဆိုတော့အခုအနေအထားမှာတော့ပုံမှန်59စကိုမပြင်တဲ့ခါကျတော့ဒေါက်ဆန်းစုကြည်ကကိုသမရမဖြစ်နိုင်တဲ့အနေအထားမျိုးလည်းတွေ့ရပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့ NLD ကဘယ်သူ့ကိုသမရတင်မလဲစသဖြင့်ဒါတွေကိုလည်းဟိုစပီချာပြင်ဆင်ထားတင်တယ်ပြည်သူလူထုဘက်ကလည်းဟိုမျှော်လင့်ထားနိုင်အောင်ပေါ့နော်ဒါမျိုးချပြထားတဲ့ကာလလို့ထင်ပါတယ်ခင်ဗျာ
NLD ကဟိုတလောကရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူတို့ဒွန်ဆန်းစုကြည်သတင်းစာရှင်းလင်းပွဲမှာတော့ဒွန်ဆန်းစုကြည်ကသမရအထိသူတို့နဲ့ပြင်ဆင်မှုရှိတယ်ပါတီတဲ့ရပဲဖြစ်ရမယ်လို့ပြောပါတယ်ခင်ဗျာလက်တွေ့ကြရလားဖြစ်နိုင်ရလားကောင်သူကြီးဘယ်လိုယူဆပါလဲ
ဆိုတော့လက်တွေ့အနေအထားမှာတော့အခုချိန်ကြီးပေါ့နော်ဆိုတော့ NLD ပါတီကပြောမယ်ဆိုရင်ဟိုဥက္ကဋ္ဌရှိတယ်ဒုက္ကဋ္ဌလည်းမရှိသေးဘူးအထွေထွေတွင်းမှုရုပ်လည်းမရှိဘူးနောက်တစ်ခါအတွင်းမှု၃ရောက်ထားရတယ်ပေါ့ဆိုတော့ဒီလိုမျိုးဟိုဖွဲ့စည်းပုံမှာဟိုကအစလို့ကျွန်တော်တို့ institution ဆန်ဆန်ဟိုမဖြစ်သေးဘူးလို့ကျွန်တော်မြင်ပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့အခုချိန်မှာပြောမယ်ဆိုရင်တော့ဒေါက်တာဆန်းစုကြည်ရဲ့ဆုံးဖြတ်ချက်ကပဲပိုရေးကြီးပါတယ် So any time put energy could not go on up with your institutions and opposition and look in a little to my mother.
Okay, Sisa Sheka, Uma Kuku, Yu, Baru, Palame, Cha, Di Pinashini, Palame, Pionai, Sunai, Pioya, Suya, Ludi, Ba, Sutorema, Yolame, Suyo, and the Baga, Buakong Lamla, the Moya, and the Yaga, the Borari, Gotamu, Pupilamla.
Okay, O Pioma Suyo, Nangaye, Party, Toromina, Okavama, Tima Sule, you call Puerima, General Party, when it has Simon, a lone night, nine men to do, Puyo. ကိုပိတ်ခေါ်လေးရှိပါတယ်အတူဖြင့်ဟိုမဲရနိုင်မယ်လို့ယူဆရင်ဖိလစ်ပိုင်မှာဆိုလို့ရှိရင်ရုပ်ရှင်မင်းသားတွေအစိုးရတွေဒီလိုနာမည်ကြီးတဲ့သူတွေလည်းခေါ်ပါတယ်အခုလို့ရှစ်ဆက်ရှစ်အင်အားစုတွေပါလာတော့ကျွန်တော်များဝန်စားပါတယ်ဆိုတော့ဒါပေမဲ့ဟိုဒီနေ့သားမှာ
အဲ့ဒီဘက်ကနေပြီးတော့ပို့ပြီးတော့ဟိုစနစ်တကျနဲ့ရှိတယ်လို့လုံးမလဲဆိုတာမျိုးတော့ဟိုကျွန်တော်တို့မဟာမိတ်ပေါ်လစီဆန်ဆောင်ပေါ့နော်ဟိုသေချာချပြီးတော့လုပ်သွားဖို့လိုမလို့ထင်ပါတယ်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစီတူလည်းမေးချင်ပါတယ်ခင်ဗျာကိုစီတူလည်းကြားမိမှာပါကူဒီကြားထဲမှာအဲကြန့်ခိုင်ရေးပတ်တီကတစ်ဖက်အစိုးရနဲ့တစ်ဖက်ကစစ်တပ်ကတစ်ဖက်လို့အားပြန့်မှုတွေရေ
ဆိုရင်အဓိကအားလုံးဦးတည်ကြတာကတော့ပြည်တော်စုအစ်စ်မှာအမတ်အများစုရပြီးတော့မှသမရတယောက်ကိုသူတို့ရွေးချယ်နိုင်ရေးပဲဒါမှသာအစိုးရဖွင့်နိုင်မှာပေါ့နော်ဒါပေမဲ့အခုချိန်ထိကျွန်တော်ကြည့်ရတာကတော့အရင်အာဏာရထားပြီးတော့အခုဒီအာဏာကိုဆုတ်ကင်ထားတဲ့ဒီခံပြုပါတီလို့ပြောလို့ရတယ်စစ်တပ်နဲ့ကုနာလို့ချစ်ဘူးချုပ်အဟောင်းတွေပြောလို့ရတယ်သူတို့တွေကသူတို့ချင်းချင်းအယံကွဲပြဲနေကြတာပန်းနေဒါပေမဲ့ဟိုလောလောဆယ်ရထားတဲ့သူတို့ရဲ့အာဏာကိုလက်လွတ်ပေးမယ်ဆိုတဲ့အကြိတ်ရောင်မျိုးတွေကျွန်တော်နည်းနည်းမှမတွေ့ရသေးဘူးဟိုပြောချင်တဲ့သဘောကအားလုံးဟိုဒီလိုမျိုးပေါ့နော်တကယ်လို့သာမတော်တဆ NLD ပါတီကသာပြည်တော်စုအဆင့်ဖြစ်ပေါ်မှာပေါ့နော်68ရာခိုင်နှုန်းကျော်နိုင်သွားပြီးတော့မှသမရတယောက်ရွေးသူတို့ကနေပြီးတော့မှအစိုးရဖွဲ့အဲ့လိုနေသားမျိုးမှာသူတို့ဘလို့ရင်ဆိုင်မလဲဘလို့နည်းနဲ့လွှဲပြောင်းပေးမလဲဘာညာလောက်တာတော့မမြင်ရပဲနဲ့သူတို့ကိုယ်တိုင်ဆက်ပြီးတော့မှအုတ်ချုပ်ကိုကျိုးပန်းနေတာပဲမြင်ရတယ်။အဲ့ဒီဥစ္စာကို NLD ကရင်ဆိုင်ရမှာဒါကပရမပဲ။အကယ်၍သာအဲ့ဒီဥစ္စာကတစ်ဖက်ပဲကြားတယ်ဗျာ။ကျွန်တော်တို့ဒီမှာကိုပြောတာပြောနေတာတန်ဟိုဘာလဲပါလီမန်အစိုးရအုတ်ချုပ်တဲ့တိုင်းပြည်နဲ့မတူဘူးလို့သာပြောနေတယ်။အခုကျွန်တော်ဟိုနမူနာပြောပြရမယ်ဆိုရင်ပြည်တော်စုအစ်စ်ကိုအမတ်ကြီးရွေးလိုက်လို့ NLD က68ရာခိုင်နှုန်းတော့မရဘူးဆိုရင်သူကဒီလွတ်တော်ထဲမှာအများစုကမရဘူးသမရကိုသူမရွေးကောက်နိုင်ဘူးအဲပြီးတော့မှအစိုးရလည်းမဖွင့်နိုင်ဘူးအလားတူတကယ်နဲ့ထဲမှာဘာဖြစ်မလဲဆိုတဲ့အခါကျတော့လွတ်တော်နိုင်ငံရေးမှာလည်းသူကအများစုဖြစ်မှာမဟုတ်အများစုဖြစ်မှာမဟုတ်ဘူးဆိုတဲ့အခါကျတော့အဲ့ဒီချိန်ကျတော့မှတကယ်လို့မတော်တဆပေါ့အဲကုလားတော့လည်းဟိုစစ်တပ်ဘက်ကဖြစ်စီဒီကံကျိုးဘက်ကဖြစ်စီတက်လာတဲ့သမရနဲ့အစိုးရအဖွဲ့ကိုထိန်းချုပ်မှုဆိုတာကလည်းအလွန်ခက်ခဲပဲအခုလောလောဆယ်ဖြစ်နေတဲ့အခြေအနေနဲ့မတူဘူးလောလောဆယ်ဖြစ်နေတဲ့အခြေအနေကသမရဦးသိန်းစင်ကဒီခံမျိုးပါတီရပဲဖြစ်တယ်ဒီဘက်မှာလည်းတကယ်ကိုအများစုယူရတာဒါဥရှိမန်းဆိုတဲ့ဟာကလည်းဒါဒီခံမျိုးပါတီရပဲဆိုတော့ NLD ကမလွဲမသွေသူအမတ်တွေအများကြီးအနိုင်ရပြီးတော့မှသမရတယောက်ရအောင်လည်းယူရမယ်အဲ့လိုရအောင်ယူရတဲ့တပြိုင်နက်တည်းမှာသူကဟိုဟာဟိုဟာဆက်ပြီးတော့ရလိမ့်မယ်သို့တော်လည်းမှာလည်းအများစုဆိုတဲ့ဟာကိုရလိမ့်မယ်ဒါမှသာဒါသူ့ပြအကျိုးရှိနေမယ်ဟုတ်ဘူးဆိုရင်နောက်ခုတစ်လုံးသူဆုံးရှုံးနေမယ
်ဟုတ်ကဲ့ဆိုလိုတာကတစ်ဖက်ကအာဏာရအင်အားစုဘက်ကတစ်ချိန်လုံးကဒီစစ်အတိုင်းအဝန်သူတို့ဒီအင်အားစုတွေဘက်ကဒီသူတို့ဘက်ကအဲကြောင်းနေအကွဲပြဲတွေဒီပေါ်မှာ NLD ဘက်ကစိတ်ကူးရင်လို့မရနိုင်ဘူးလား
အာစိတ်ကူးရင်လို့ကောင်းကောင်းရတယ်ဒါပေမဲ့အဲ့ဒီစိတ်ကူးရင်မှုကိုသူတို့တွေကကောင်းကောင်းအကောင့်ထည့်ဖော်နိုင်မှုလိုတယ်တစ်ဖက်မှာအကွဲပြဲကအရင်ကြီးတယ်ဒီအချိန်ကတကယ်ပြောမယ်ဆိုရင် NLD ပါတီကလုံးတက်ကင်တတ်မယ်ဤစနစ်တွေကောင်းကောင်းချတတ်မယ်ဆိုရင်သူတို့ကတကယ်ကိုအချိန်ကောင်းမယ်ဒါပေမဲ့အဲ့ဒါလွယ်လွယ်ကူကူရမှာတော့မဟုတ်ဘူးအားလုံးကအစ်စ်နိုင်မှာသူတို့ပြည်ပြည်ချာအကုန်လုံးသွားဖို့လိုတယ်ဥပမာပြောရမယ်ဆိုရင်ခုနကတော့ကျွန်တော်တို့ပြောတဲ့အချိန်မှာပါတယ်တိုင်းလာနေတဲ့မဟာမိတ်ဖွဲ့တဲ့ကိစ္စမှာဟိုနိုင်မယ်ဆိုတဲ့ဟာကဟိုလုံးဝလွတ်လပ်ပြီးတရားမျှတတဲ့ယူကောက်ပဲဖြစ်မယ်ဆိုရင်တော့တဘာမဟိုပေတယ်လည်းမေးစရာမလိုဘူးခရားလည်းမေးစရာမလိုဘူး NLD ကလုံးဝကိုအပြတ်သတ်နိုင်ရမယ်ဆိုတာဒါဘယ်လိုမှသူသိကြတယ်နိုင်ငံတကာကလည်းသိကြတယ်ဒါပေမဲ့တိုင်းပြည်ကအဲ့ဒီခြေအနေကိုမရောက်သေးဘူးပြဿနာတွေအများကြီးရှိနေသေးတယ်အကြီးပြဿနာတွေကိုရင်ဆိုင်ပြီးကျော်လွှားဖို့အစ်စ်နိုင်မှာသူတို့ပြည်ပြည်ချာချာလုပ်သွားနိုင်မှာတော့ခါကြမှာဒါမျိုးဆိုတော့တချို့တော့ NLD အမဟို NLD တာဝန်ရှိသူကိုကျွန်တော်တွေ့မှုတယ်သူတို့တွေက1990ကိုဂျုံမှုတယ်အနောက်ဆက်နေကိုဂျုံမှုတယ်ကျုံမှုတဲ့ခါကျတော့သူတို့စိတ်ထဲမှာထင်နေတာသူတို့ပြန်လိုက်နိုင်သွားမယ်ပဲထင်နေရတယ်။ဒါပေမဲ့လက်တွေ့မှာနိုင်ငံကြီးကအဲ့လောက်မလွယ်လို့ပဲကြီးလေးချီကြီးကြာမြင့်နေတာလား
။ဟုတ်ကဲ့ခင်ဗျာ။ကိုစီသူကောင်းသူညိလိိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာ။သွားရှင်ချိုးကျွန်တော်ပြန်ဖိတ်ခေါ်ကြပါမယ်။ကိုဒတ်တနကိုမောင်ဒတ်တနကြားပါလားခင်ဗျာ။ဆွနီလို့ရပါလားခင်ဗျာ။တူဟုတ်ကဲ့ဆွနီလို့ရပါလား။
ဟုတ်ကဲ့ဦးနာကုစုကုစီရူစနေပါတဲ့စနေကြတာကောင်းပါတယ်ဒါကြယတနာတရားလည်းဟိုထောင်ရတယ် NLD ကအဒီဆက်တဲ့ရောက်ဖို့တော့ဒါဆော်ဆော်ကြီးကိုကျူးစားတော့ဒါပေမဲ့လူကောင်လည်းဆိုလို့ချင်းဤသူအလုံးအောင်ဆက်ယူလဲဆိုတော့ NLD ကိုကြိုက်ကြတယ်သို့တော့အခုရှိနေတဲ့ပုံစံကအဝဲစင်းရဲ့ကိစ္စဆလာပြီဒါဝဲစင်းရဲ့ကိစ္စမှာလည်းဒါရည်ရည်ရှိဆိုတော့ဒါကိုတိုက်ထားယူပါရည်နောက်တစ်ချက်ကအော်ဆိုလို့ဆိုရင်အခုရှမ်းပြည်တောင်ပိုင်းနောက်ဆောင်ဆိုချင်း NLDအပါဒီရုံးမျိုးဆက်စည်းခံနေရအလန်လေးကိုဆက်စည်းရဆိုင်ဖို့ဆွဲထားပါလို့ဒါတုံးနေတာလားငင်းငိုင်းရွက်ငင်းငိုင်းရွက်တယ်လို့လဲအဲတုံးနေတယ်အဲ့တော့ energy party တော့အန်ဒီရလည်းအများကြီးရှိတာဟုတ်ရတော်ဆောင်စစ်ကြတဲ့အန်ဒီရတော့အိုကြီးဆိုးကျင်ရတဲ့အခြေအနေကိုရောက်နေတယ်အရောက်နေတဲ့အခါကျတော့ energy party ကကဆွတ်တဲ့တွေကိုရောက်သွားတယ်အုံးရ60တေရာခိုင်နှုန်း62ရာခိုင်နှုန်းလောက်နိုင်ပြီးတော့ဆွတ်တဲ့တွေကိုရောက်သွားပြီးတိုက်အောင်တော့ဟာအထက်ကတော်တာကိုတည်းတရားခံနေပါတော့ဒီကြောက်ခုတ်ကလည်းသူတင်လို့ဒါဒီအခွင့်ချပြီးတော့ဆက်စစ်နေတာအဲ NLD ကဒီအတွက်စိုးရိမ်ကြရတယ်လေအားကြီးရှိတယ်ဗျာတက်လျှောက်တက်လျှောက
်ဟုတ်ကဲ့ကျွန်တော်နောက်တူဖိတ်ခေါ်ချင်ပါလေကိုနေဦးလင်းကိုနေဦးလင်းကြားပါလားခင်ဗျာပြောလို့ရပါပြီဆွေးနွေးလို့ရပါတယ်ခင်ဗျာဟုတ်ကဲ့
ကျွန်တော်ပြောချင်တာကတော့ခုပညာရှင်တွေဖိတ်ခေါ်တယ်ဆိုတဲ့အတွက်ဝမ်းသာတယ်အကြောင်းလည်းပြောချင်တာပါဆိုလိုတဲ့သဘောကအတက်ပညာရှင်မပါရင်တိုင်းပြည်တည်ဆောက်လို့မရနိုင်ပါဘူးနိုင်ငံရေးမှာစေတနာပါတဲ့လူရဲ့အတက်ပညာရှင်တွေရဲ့အသိပညာရှင်တွေရဲ့ပူပေါင်းပြီးဆောင်ရွက်မှဒါလင်ဒီတိုင်းဒီဟာအမြန်ဆုံးဖွံ့ဖြိုးပါမယ်လို့ကျွန်တော်ကတော့ပြောချင်တာပါပဲခင်ဗျာ
ဟုတ်ကဲ့ကိုနေဦးနဲ့ကျေးဇူးပါခင်ဗျာကျွန်တော်ပင်တန်ဆွေးနွေးသူတွေပြန်ဖိတ်ခေါ်ချင်ပါတယ်ကျွန်တော်ချိန်လည်းသိမရတော့ပါကောင်သူငယ်ဦးရင်ဖိတ်ခေါ်ချင်ပါတယ်ကောင်သူငယ်ကြားပါလားခင်ဗျာဟုတ်ကဲ့ကောင်သူခုနကကောင်သူပြောသွားတဲ့အထဲမှာလည်းပါပါတယ်ဒီဒေါ့စ်ဒီ NLD ပါတီရဲ့တိဆောက်မှုကိစ္စပါဒေါ့စုကအတိကတန်လဲလို့ဖြစ်နေတယ်အခုတော့ရွေးကောက်ပွဲမှာဒီထက်ထမြက်ရှိတယ်ပြောရဲဆူရဲရှိတဲ့တက်ကြွလှုပ်ရှားသူတွေသူတို့ဖိတ်ခေါ်ထားတယ်နောက်ပညာရှင်တွေဖိတ်ခေါ်ထားတယ်အဲ့တော့ဒီနေသားမှာတော့သူတို့စူးစီးတာတော့ပါလာတယ်ဒါပေမဲ့ပါတီတိဆောက်ရေးတကယ်ပါတီတိဆောက်ရေးနဲ့ပတ်သက်လို့ရောကောင်သူနေဘယ်လိုယူဆပါလဲ
ဟုတ်ကဲ့ဟိုပြောမယ်ဆိုရင်တော့ပါတီတိဆောက်ရေးမှာအားနည်းချက်တွေတော့အများကြီးရှိပါသေးတယ်ဆိုတော့ဒါတွေလည်းကျွန်တော်အဓိကတော့မူဝေဖန်နေပါဘူးဆိုတော့အထူးသဖြင့်တော့အခုလိုရွေးကောက်ပွဲနေတဲ့ကာလပေါ့နော်ဒီလိုမျိုးတကားဖွင့်ပေးလိုက်တာလဲဟိုကျွန်တော်အနေနဲ့တော့ထောက်ခံပါတယ်ဆိုတော့အထူးသဖြင့်တော့ NLD အနေနဲ့အခု NLD ကဝင်ပြိုင်မဲ့လွှတ်တော်အမတ်တွေကပိုင်ဆိုင်မှုစည်းရင်းပြင်ညာရမယ်ပေါ့နော်ဆိုတော့ဒီလိုမျိုးဒီကံသမလိုက်တဲ့အပေါ်မှာလည်းဟိုပို့ပြီးတော့ကျွန်တော်အနေနဲ့ကြိုးစားပါတယ်ဆိုတော့ဒါပေမဲ့ဟို NLD ပါတီအနေနဲ့တော့အခုလက်ရှိရွေးကောက်ပွဲမှာခုနကဒီကျွန်တော်တို့ဟိုဆွေးနွေးသွားတဲ့သူတယောက်လိုပဲပေါ့နော်ဒီထက်အများကြီးပို့ပြီးပြင်ဆင်မှုရှိစေချင်ပါတယ်ဆိုတော့နောက်တစ်ခုကဒီကျွန်တော်တို့အပေါ်မှာရှိတဲ့ဒီအမျိုးသားလွှတ်တော်ပိုင်းနေမဟုတ်ဘဲနဲ့ဒီပြည်နယ်နဲ့အတိုင်းလွှတ်တော်ဝန်ကြီးချုပ်ဆိုတော့စသဖြင့်ဒါတွေပေါ်မှာလည်းဟိုတွေ့ချာရာထားပြီးတော့ဟိုဆောင်ရွက်ကြမျိုးလဲကျွန်တော်အနေနဲ့တော့ဟိုလုတ်ဖို့အကြံပေးပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ကိုစီသူအောင်မြို့ကိုလည်းမေးချင်ပါတယ်တချင်တော့ဒီအမျိုးသားဒီမှုစီဖွဲ့ချုပ်နဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကအဓိကလို့ဖြစ်နေရဲ့ဒေါန်ဆန်းစုကြည်ပြီးလို့ရှိရင်ဘယ်ကောင်းဆောင်ကဘယ်သူကကောင်းဆောင်မလဲဘယ်သူကဥဆောင်နိုင်မလဲဆိုတဲ့မေးခွန်းတော်တော်များများလေးလာသူတွေမေးကြတာရှိပါတယ်အခုတော့88ဘက်ကတချို့ဒီခေါင်းဆောင်ပိုင်းတွေဝင်ရောက်လာပါပြီ NLD ထဲမှာဟိုပါတီတဲတော့မဟုတ်ဘူးခုနပြောလို့ရွေးကောက်ပွဲဝင်ဖို့အတွက်စပြီးတာဆူပြီးတော့ပါတီတဲကိုခြေလှမ်းတွေဝင်လာပါပြီအဲ့တော့ဒီအခြေအနေကကောင်းတဲ့အခြေအနေလို့ပြောနိုင်လားတစုံတရာအနေဒီပေါ်မှာရိုက်ခတ်မှုတွေလူသစ်လူဟောင်းဆိုတဲ့ပြဿနာနဲ့ရိုက်ခတ်မှုတွေရှိလာနိုင်လားကိုစီစီအောင်မြင့်ဘယ်လိုယူဆပါလဲ
အမှန်တော့အဲ့ဒါကတော့အစိုးရကလေးကဟိုဖြေရှင်းရမယ့်ပြဿနာပါအနေဒီကဟိုတကယ်ဆိုရင်တော့ဟိုတခြားသောဟိုဗာလဲကျွေးဝါချမ်းသာတဲ့လူတွေဖြစ်စီပညာရှင်တွေဖြစ်စီအပြည့်အမှခုနကတော့88လိုမျိုးဟိုအခြားသောအဖွဲ့ကြီးကလူတွေဖြစ်စီအချိန်လုံး CEO ရမှာပါ CEO ပြီးရင်သူပါတီတွေကိုဝင်ရောက်ပြီးတော့မှလုတ်ကင်မှုအတွက်ကိုသူကတစ်ချိန်လုံးထိတ်ခေါ်ရမှာပါအဲ့ဒီအနေမှာတစ်ချက်ပါတီတိဆောက်ရေးတိုင်းပြောရမှာပါအလားတူပဲဒီ88အဖွဲ့တွေပါလေဆိုတာလဲအခုတွေကသာဒီပါတီနိုင်ငံရေးကိုစိတ်ဝင်စားတယ်ဆိုရင်သူတို့မှာရွေးချယ်စရာနှစ်ခုပဲရှိပါတယ်ကိုယ်ပိုင်ပါတီထောင်မလားဒုမုံ energy ပါတီကနေပြီးတော့ပဲနိုင်ငံရေးခီးလန်းကိုဆက်ကြမလားတကယ်လို့ energy ပါတီတွေကနိုင်ငံရေးခီးလန်းကိုဆက်မယ်ဆိုရင်ဒါကျွန်တော်တူချင်းအမြင်အရဆိုအစိုးရကသူတို့ပါဝင်ပြီးတော့မှအောက်ခြေကိစ္စအဖြစ်ဖြစ်ဒီကိစ္စအဖြစ်ဝင်ပါပြီးတော့မှတကားတဲ့ကြောင်လုပ်ပြီးတော့မှလုပ်ပြန်ဆိုရင်ဒီပါတီတိဆောက်ရေးမှာလည်းဟိုဝင်ပြီးတော့မှသူတို့အများကြီးအကျိုးပြုနိုင်တယ်အခုကတော့ဗာပြောပြောဒီကောက်ဝဲကာလာမှာဝင်လာတဲ့ခါကျတော့ဘုရားကဘူသားကြီးကိုပြောတဲ့ပြဿနာတွေဆိုတာကတော့မလွဲမသွေဝင်လာမှာပဲဒါပေမဲ့ဗာပြောပြောဒါကဒီချိန်ကိုရောက်လာပြီကျွန်တော်တို့ဓာရီကိုဟိုအရှိဟိုရှိမှာဖြစ်ခဲ့တဲ့ဟာတွေကြံကြံလို့မကောင်းလို့အဲ့တော့အခုလို့ပြောဖို့လိုတာကတော့တခုခဲ့ပါပဲအဲ့ဒီဝင်ရောက်လာတဲ့လူတွေက NLD ပါတီကကိုယ့်ပါတီဖြစ်သွားပြီကိုယ့်ရဲ့မိခင်ပါတီဖြစ်သွားပြီဆိုတဲ့ခါကျတော့ပါတီစီမင်းစည်းကမ်းတွေကိုလိုက်လာပါတီစီမင်းစည်းကမ်းတွေမကောင်းမှုတွေကောင်းအောင်လုပ်ပါအဲဒီပါတီထဲမှာကိုယ်ကပြောလို့ပေါ့ဒေါက်တာသူကြီးတစားနဲ့တခြားဟာတွေမဖြစ်ဘူးဆိုရင်တခြားသောအတိုင်းတွေမျိုးစုံဖြစ်အောင်ဒီပါတီကြီးကိုတော့ဝင်လှုပ်ရှားတဲ့ပါတီဖြစ်အောင်လုပ်ရမှာသူတို့ရဲ့တာဝန်ပဲလို့ကျွန်တော်ဒီကနားလေပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်လီလိုက်စီစဉ်အချိန်လဲဆစ်တော့လို့ပါအဓိကဆွေးနွေးပေးကြတဲ့ကိုစီသူအောင်မြင့်ကောင်သူ ူငင်းနဲ့ကျန်တဲ့သတော်ရှင်တွေအားလုံးကိုကျွန်တော်တို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့ကျွန်တော်နောက်ပိုင်းဒိုင်လီလိုက်စီစဉ်မှာလဲဒါနဲ့ဆက်ဆက်တဲ့ဇူးနှမှုတွေဆက်လုပ်သွားမှာဖြစ်ပါတယ်အခုတော့ဒိုင်လီလိုက်စီစဉ်ဒီမှာပဲညနာခွင့်ပေးပါခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ
်ပဒညူဆွေးနွေးတင်ဆက်တဲ့စနေညဒိုင်ရိုက်လီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်သတော်ရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA Internet စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်။ကျွန်တော်တို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ခင်ဗျာ။ VOA ကနေတိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနေ့နဲ့စနေနေ့တွေမှာတစ်ပတ်ကိုနှစ်ကြိမ်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့လာမယ့်အင်္ဂါနေ့ညမှာစူးနေမဲ့တိုက်ရိုက်လေးလိုင်းအစီအစဉ်အကြောင်းကိုအတိပေးကြပါမယ်ခင်ဗျာ။
မနက်ငယ်နာကတ်အတွက်အရေးကြီးတဲ့အထူးကုတ်ခုဖြစ်လာနိုင်တယ်လို့မျှော်လင့်နေကြတဲ့ရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းနဲ့ကြံပါတော့တယ်။ဒါပေမဲ့ရွေးကောက်ပွဲတွေအပြီးသမရနေရာအတွက်ရွေးချယ်ရမှာ2008ဖွဲ့စည်းပုံအရ NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ရွေးချယ်ခံပိုင်ခွင့်မရှိသလိုလက်ရှိသမရဦးသိန်းစိန်ကလည်းနောက်တစ်ကြိမ်တက်တန်းအတွက်ရည်ရည်ပြက်ပြောမထားသေးပါဘူး။ဒေါန်ဆန်းစုကြည်ရောဦးသိန်းစိန်ပါသမရမဖြစ်ကြဘူးဆိုရင်နောက်တမဲ့အစိုးရကိုဘယ်သူဦးဆောင်နိုင်မဲ့လားအလားများရှိနေပါသလဲ။ဘယ်လိုကောင်းဆောင်မျိုးပေါ်ထွက်လာဖို့မျှော်လင့်ကြပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရားလီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဘောင်ဆွေးနွေးလို့ရတော်တော်ရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ဘက်ဖြစ်ဖြစ်အသံဖိုင်နယ်ဘက်ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဘောင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
သောရရှင်အနေနဲ့ကျွန်တော်တို့ရဲ့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာလဲပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေခင်ဗျာ။သောရရှင်များခင်ဗျာကျွန်တော်တို့ကိုတချင်းတောင်းညင်တယ်ဝေဖန်အကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့စာတိုင်းတက်တာအမှတ်855ရန်ကုန်စာတိုင်းကြီးဆိုပြီးတော့လိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်ကတော့1-239-382-999လေးဖြစ်ပြီးတော့ fax နံပါတ်ကတော့1-239-382-999လေးဖြစ်ပါတယ်။ကျွန်တော်ခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်စဆုံးကိုမနက်7နာရီကနေ9နာရီတစ်ချိန်နေ့လယ်7နာရီကနေ10နာရီတစ်ချိန်ပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါခင်ဗျာ။အခုတော့ကမ္ဘာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနဲ့ကင်ညာနိုင်ငံတို့ဟာကျန်းဖက်ဝါဒရဲ့ချင်းချောက်မှုကိုရင်ဆိုင်တဲ့နေရာမှာတင်းကြီးတညွတ်ထဲရှိကြတယ်လို့သမ္မတဘရက်ကိုဘာမာကပြောလိုက်ပါတယ်။ကင်ညာသမ္မတဥဟူရူကန်ဂျက်တာနဲ့စနေနေ့ကနိုင်ရိုဘီမြို့တော်မှာပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မစ္စတာအိုဘားမားကအဲဒီလိုပြောသွားတာပါ။အမေရိကန်နဲ့ကင်ညာနိုင်ငံတို့အကြားကျန်းဖက်မှုတံပြန်နေနေဆိုင်ရာကျေပြန့်ပြီးထိရောက်တဲ့ပူပေါင်းဆောင်ရွက်မှုတွေရှိထားပြီးအဓိကအပြင်ဆိုမာလီစစ်သွေးကြွအယ်ရှာဘပ်အဖွဲ့ကိုနှိမ်နင်းတဲ့နေရာမှာဖြစ်တယ်လို့သမ္မတဥဘားမားကပြောပါတယ်။ကမ္ဘာအင်အားကြီး၆နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်လက်မှတ်ရေးထိုးလိုက်ပေမဲ့အီရန်နိုင်ငံကနေအားပေးထောက်ခံမှုတွေဆက်ပြီးတော့ရရှိနိုင်တဲ့အကြောင်းလေဘနွန်ခြေဆိုင် Hezbollah စစ်သွေးကြောအုပ်စုကပြောလိုက်ပါတယ်။အီရန်နိုင်ငံကမဟာမိတ်တွေနဲ့ဆက်ဆံရေးမှာသဘောတရားရေးကိုသာအခြေခံအဖြစ်ဦးစားပေးပြီးနိုင်ငံရေးအကျိုးအမြတ်ကိုရှည်တန်းနေလင်းမရှိတဲ့အကြောင်း Hezbollah အဖွဲ့အကြီးကဲ Hassan Nasrallah ကထောက်ခံသူတွေကိုစနေနေ့ကပဲပြောခဲ့တာပါ။ Syria ကအစ္စလာမ်စစ်သွေးကြောအစွန်ရောက်တွေရဲ့စခန်းတွေကိုတူရကီတိုက်လေယာဉ်တွေတိုက်ခိုက်တယ်လို့အီရန်မြောက်ပိုင်းက Kurdistan လူ့သမားပါတီ PKK ရဲ့နေရာတွေကိုလည်းတူရကီမြေပြင်တပ်တွေကစနေနေ့ညမှာဝင်တိုက်ပါတယ်။လူသားချင်းစာနာထောက်ထားတဲ့အနေနဲ့9ရက်ကြာပြစ်ခတ်ရဆက်ထားမှာဖြစ်တဲ့အကြောင်းအပြစ်ခတ်ရဆက်ရေးစတင်တဲ့ဝင်မဲ့တနင်္ဂနွေနေ့ညသကောင်းရံအချိန်မတိုင်ခင်တမနစ်လိုမှာပဲ Saudi Arabia နိုင်ငံဦးဆောင်တဲ့မာမီတပ်ဖွဲ့ကညညာလိုက်ပါတယ်။သူတို့ယီမီနိုင်ငံကဟူသီတပ်ပွန်တွေကိုတိုက်ခိုက်နေတဲ့လေကြောင်းကနေတိုက်ခိုက်တဲ့ကိစ္စရပ်ထားမဲ့အကြောင်း Saudi Arabia နိုင်ငံကညညာတာဖြစ်ပါတယ်။
ကမ္ဘာသတင်းကျင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာခဲ့တာပါဒီမနေ့အစီအစဉ်ထုတ်လုပ်ရင်းမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ် VOA American အသံမနေ့ဖတ်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလံမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရေပါ
This program has come to you from the Voice of America, Washington.